Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာသွားရရှိပါခင်ဗျာ VOA American အတန်းမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဇွန်လ23ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 40 49လို့ကနေဖမ်းယူနားဆင်နှံ့ရပါတယ်ခင်ဗျာတို့ရရှိနေအားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်မြို့တက်ပါဒီမနက်ခင်းသတင်းတွေကိုမတ်ခွာညွန်နဲ့တူချင်ညာပေးပါပါ။အော်လန်ဒိုကညကလပ်မှာတင်းငွေနေမနဲ့အာယုံမတက်ခင်ဖြစ်ပွားခဲ့တဲ့တနက်နဲ့ပြစ်ခတ်မှုမှာတေဆုံးခဲ့ရသူတွေမိသားစုဝင်တွေကိုအမေရိကန်သမ္မတဘဲရက်အိုဘားမားကဝမ်းနည်းချေကွဲစကားပြောကြားခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်တာဝန်ကနေအနားယူရင်သူနေရာအတွက်အသိခံရမယ်သူကအမျိုးသမီးတယောက်ဖြစ်နိုင်ပြီဒီထဲမှာအာဂျင်တီးနားနိုင်ငံခြားရေးဝန်ကြီးဖြစ်နိုင်ခြေရှိတယ်လို့အများကခန့်မှန်းနေကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးကြီ
းဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုမနေ့ကနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့ Florida ပြည်နယ်မှာတင်းငွေတွေနေစိုးစိုးပိုင်းကဖြစ်ပွားခဲ့တဲ့ American သမိုင်းမှာအဆိုးရွားဆုံးလူအစုလိုက်အပြုံလိုက်တေဆုံးရတဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့
The FBI is appropriately investigating this as an act of terrorism.And I've directed that we must spare no effort to determine...
American Tamara Barack Obama ရဲ့ပြောပြချက်ဖြစ်ပါတယ်အပြည့်အစုံကိုနောက်ပိုင်းတင်ဆက်တဲ့သတင်းလွှာမှာအပြည့်အစုံကိုကြားပါမယ်အဲ့ဒါအပြင် Florida မှာနေထိုင်နေကြတဲ့မြန်မာတွေရဲ့အမြင်ကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါအပြင်အပတ်စဉ်အစီအစဉ်တွေထုတ်လွှင့်ပြီးတဲ့အခါမှာဆိုရင်တော့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်မြန်မာပြည်ကပြီးစာပြည်ရင်းသတင်းသုံးသပ်ချက်ကမ္ဘာတစ်လွှာထူးခြားဆန်းပြားစတဲ့အစီအစဉ်တွေကိုတင်ပြပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်ခွာညူတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ Orlando ကညကလပ်မှာတင်းငွေတွေနဲ့မနဲ့အာယုံမတက်ခင်ဖြစ်ပွားခဲ့တဲ့တနက်နဲ့ပြစ်ခတ်မှုမှာတေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေကိုဝမ်းနည်းချေခွဲကြောင်း American သမ္မတ Barack Obama ကတင်းငွေတွေနဲ့နေ့လယ်မှာပြောကြားခဲ့ပါတယ်။သမ္မတ Amy ကလည်းမင်ကွန်းပြောခဲ့တဲ့သမ္မတ Obama ရဲ့မျက်နှာမှာဝမ်းနည်းပူဆွေးမှုနဲ့အတူခိုင်မာမှုကိုပြသနေတာဖြစ်ပြီးဒါဟာသူ့ရဲ့သမ္မတသက်တမ်းအတွင်းတနက်နဲ့ပြစ်ခတ်မှုကြောင့်အစုလိုက်ပြုံးလိုက်တေဆုံးရသူတွေအတွက်အမေရိကန်ပြည်သူတွေကို15ချိန်မြောက်မင်ကွန်းပြောရတာဖြစ်ပါတယ်။ဒါကအမေရိကန်ပြည်တော်စုမှာအသေးအပြောက်အများဆုံးတနက်ပစ်ခတ်မှုဖြစ်တယ်လို့သမ္မတအင်ဂျူမာသူ့ကို FBI ညွှန်ကြားမှု James Comey ကအချမ်းပြန်တင်ပြခဲ့တယ်လို့ပြောပါတယ်။စုံစမ်းစစ်ဆေးမှုဟာလုံနေစဲအဆင့်အစောပိုင်းမှာပဲရှိသေးပေမဲ့ဒါကအချမ်းဖက်လောက်ရတစ်ခုဖြစ်တယ်လို့အမုန်းတရားကြောင့်လှုပ်ဆောင်တဲ့လောက်ရတစ်ခုဆိုတာပြောနိုင်ပါတယ်လို့လည်းဆိုပါတယ်။အခုလိုအချမ်းဖက်လောက်ရဖြစ်အမုန်းတရားကြောင့်ပဲလှုပ်လို့ကျွန်ုပ်တို့ဘယ်သူဘယ်ဝါဆိုတာကိုတော့ပြောင်းလဲမပြစ်နိုင်ပါဘူးလို့လည်းသမ္မတအိုဘားမားကပြောပါတယ်။ American ပြည်တော်စု Florida ပြည်နယ် Orlando မြို့ကညအကာဘွဲရုံတစ်ခုမှာလူ90တေဆုံးခဲ့ရပြီး53ဒဏ်ရာရခဲ့တဲ့တင်းငွေမနဲ့ပိုင်းပြစ်ခတ်ခဲ့သူဟာ Afghan နယ်ပွား American နိုင်ငံသား Omar Sadiqi Martin ဖြစ်တယ်လို့ဖော်ပြကြပါတယ်။
Florida ပြည်နယ် Orlando မြို့ကလိင်တူချစ်သူတွေသွားတဲ့ညကာပွဲရုံမှာလူပေါင်း90ကိုတတ်ခဲ့သူဖြစ်တန်တရားရှိသူအသက်29နှစ်အရွယ်အမျိုးသားဟာပြစ်ခတ်မှုမတိုင်ခင်အချိန်တို့အတွင်းသူဟာ IS အဖွဲ့ရဲ့တစ္ဆာခံဖြစ်တဲ့အကြောင်းပြောကြားခဲ့တယ်လို့ American ရဲအရာရှိတွေကပြောပါတယ်။ Omar Sadiqi Martin ကတိုက်ခိုက်မှုမဆာခင်ဒီတနင်္ဂနွေနေ့အစောပိုင်းကအရေးပေါ်ဖုန်းလိုင်းနံပါတ် 911 ကိုခေါ်ပြီးသူဘသူဆိုတာပြောပြခဲ့တယ်လို့ IS ခေါင်းဆောင် Abu Bakr al-Baghdadi ကိုတစ်ဆာခံတဲ့အကြောင်းပြောကြားခဲ့တာပါ။ဒါ့အပြင် Martin က2013ခုနှစ်လူ3ယောက်သေပြီး260ကျော်ဒဏ်ရာရခဲ့တဲ့ Boston Marathon ပြေးပွဲဘုံးဖောက်ခွဲခဲ့တဲ့ချက်ချန်နယ်ဘွားညီကို2ယောက်ကိုလည်းရည်ညွှန်းပြီးတော့ပြောသွားခဲ့တဲ့အကြောင်းရဲအရာရှိတွေကပြောပါတယ်။သမ္မတ Obama က Orlando ကပွဲရုံကတိုက်ခိုက်ခံရမှုဟာ American အသမိုင်းမှာသေးပြောက်အများဆုံးတိုက်ခိုက်ခံရတဲ့ဖြက်စီးရန်ကားမှုအဖြစ်ခေါ်ဆိုခဲ့ပြီးဒါဟာအကြမ်းဖက်လှုပ်ရက်နဲ့မုန်းတီးမှုလှုပ်ရက်ဖြစ်တယ်လို့လည်းပြောပါတယ်။နောက်ထပ်ဒဏ်ရာရထားသူ53ယောက်ရှိပြီးအများပြားကစိုးရင်ရတဲ့အနေအထားမှာရှိပါတယ်။တနတ်သမားမက်တင်းရဲ့ဖခင်မီယာဆာဒီကီကသူသားဟာလိင်သူစုံမဲ့သူတွေကိုမနှိမ့်မြှုပ်တဲ့စိတ်အခံနဲ့ပြုမှုခဲ့တာဖြစ်နိုင်ကြောင်းနဲ့မွတ်စလင်ကိုးကွယ်ယုံကြည်မှုနဲ့မဆိုင်ကြောင်း NBC ရုပ်သံသတင်းဌာနကိုပြောခဲ့ပါတယ်။သူဇနီးနဲ့သူသားရှိမှယောက်ျားချင်းအပြန်အလှန်နှမ်းရှုပ်နေတာတွေ့ရင်အယံဒေါသကြီးလာတတ်တယ်လို့ဖခင်ဖြစ်သူကပြောပါတယ်။ဖခင်ဖြစ်သူကဒီပြစ်ခတ်မှုအတွင်းမှာတည်ဆုံးဒဏ်ရာရခဲ့တဲ့သူတွေကိုတောင်းပန်ခဲ့ပြီးသူ့ရဲ့လောက်ရကိုကျွန်တော်တို့အတိမတ်မပြုပါဘူး။တနိုင်ငံလုံးနဲ့ထပ်တူကျွန်တော်တို့လည်းတုံ့လှုပ်ခြောက်ခြားရပါတယ်လို့လည်းပြောသွားခဲ့ပါတယ်ရှင်
။တနင်္လာနေ့မှာလက်ပနွန်ကဘေရွတ်မြို့စီးပွားရေးရပ်ကွက်တဲ့အပြင်ဘုံတစ်လုံးပောက်ကွဲခဲ့တာမို့ လက်နွဲ့အကြီးဆုံးဘန်ကြီးတွေတက်ကတခုအတော့ကိုပျက်စီးသွားပါတယ်။အခုချိန်ထိတော့တည်ဆုံးသူရှိမရှိမသိရသေးပါဘူး။လူကောင်တန်းတွေနေထိုင်တဲ့ဗန်ဒန်မြက်ကွက်တက်ကဘလုံးဘန်ကွဲရဲ့အပြင်ဘက်မှာပောက်ကွဲခဲ့တာဖြစ်ပြီးပောက်ကွဲတဲ့ဘုံဟာအလေးချိန်5ကီလိုဂရမ်လောက်ရှိမယ်လို့ဘေရုတ်က Daily Star သတင်းမှာဖော်ပြပါတယ်။အဲ့ဒီဝင်းကျင်နေထိုင်သူတွေဟာရမဒန်ဥပုပ်လာမှုဥပုပ်ဆောင်ရကဥပုပ်ထွက်ချိန်မှုသူတို့နေရင်တွေမှာရှိနေတာပါ။ရုပ်မြင်သံကြားမှာတော့ပောက်ကွဲတဲ့နေရာဝင်းကျင်ကိုပြသနေပြီးမှန်ကွဲစာတွေပြန့်ကျဲနေတယ်လို့အတော်ဆွဆွဝါးဝါးပျက်စီးနေတဲ့ကားတွေကိုလည်းတွေ့နေရပါတယ်။ပောက်ကွဲမှုကဘာကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတာသိဖို့စုံစမ်းစစ်ဆေးသူတွေဟာတင်းနှင်းနေညံ့တဲ့အထိစူးစမ်းနေကြတော့မှာ။မကြခင်နှစ်တွေအတွင်းဘေရွတ်နဲ့ဝန်းကျင်တို့ရဲ့ဘုံဖောက်ခွဲတိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးဒါအိနီချင်းဆီးရီးယားကပြည်တွင်းဆင်နဲ့ဆက်ဆက်မှုရှိတယ်လို့အာနာဘိုင်းတွေကမကြခဏကောက်ချက်ချပါတယ်။ဒါပေမဲ့အရင်ကဘေရွတ်တောင်ပိုင်းဆင်ခြေဖုံးနေရာတွေကိုပြစ်မှတ်ထားတိုက်ခိုက်လေရှိတဲ့ပုံစံနဲ့အခုတနင်္ဂနွေဘုံပောက်ကွဲမှုကွဲပြားနေပါတယ်လို့ Daily Star ကရေးပါတယ်
။ဘာမောင်အထက်လွတ်တော်အမတ်ဘာနီဆန်ဒါစ်ကဒီမိုကရက်တစ်ပါတီရဲ့တမရလောင်ဖြစ်လာနိုင်ခြေရှိတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကိုအရင်တွေ့ပြီးမှသူ့ရဲ့တမရလောင်အဖြစ်ရှင်ပြိုင်မှုကိုရပ်မယ်မရပ်ဘူးဆိုတာဆုံးဖြတ်မယ်လို့ပြောလိုက်ပါတယ်။သူ့ရဲ့ဦးစားပေးသတ်မှတ်ချက်တွေဖြစ်တဲ့ Wall Street ကလုပ်ငန်းရှင်ကြီးတွေရဲ့ဗန်နာရေးပိုင်းမှာလွှမ်းမိုးမှုနဲ့အမေရိကမှာဝင်ငွေအချိုးမညီမျှမှုတွေကိုတိုက်ဖျက်ရေးတွေမှာ Mrs. Clinton ကထောက်ခံပံ့ပိုးမှသာသူ့ရဲ့အောင်နိုင်ရေးအတွက်အကူအညီပေးသွားမယ်လို့ပြောပါတယ်။ February လကတည်းကစတင်ခဲ့တဲ့သူတို့နှစ်ဦးရဲ့ပနာမပြိုင်ပွဲတွေမှာ Mr. Sanders အနိုင်ရထားတဲ့ပြည်နယ်ပေါင်း22ခုရှိထားတယ်လို့ Mrs. Clinton ကပြည်နယ်ပေါင်း28ခုကျော်မှာအနိုင်ရထားပြီး Mr. Sanders ထက်3.8တန်းကျော်မဲပိုရထားတာဖြစ်ပါတယ်။ Mr. Sanders က Republican Party ရဲ့သမရလောင်းဖြစ်လာမဲ့ Donald Trump ကိုအနိုင်ရဖို့ကသူ့ရဲ့ပထမဦးစားပေးကိစ္စဖြစ်ကြောင်း NBC ရုပ်သံနဲ့တနင်္ဂနွေက Meet the Press အစီအစဉ်မှာပြောသွားပါတယ်။တစ်ချိန်တည်းမှာပဲ Democratic Party တွင် Clinton ရင်ဆိုင်ရတာထက်ဂရေကျွဲတစ်ထည် Donald Trump က Republican Party တွင်မှာစိတ်ဝမ်းကွဲမှုတွေနဲ့ပိုးပြီးတော့ရင်ဆိုင်နေရပါတယ်။ Republican Party ရဲ့အမခံတွေဟာ Mexican တွေ Muslim တွေအမျိုးသမီးတွေမတန်ဆွမ်းသူတွေနဲ့စစ်မှုရမ်းတွေနဲ့ပတ်သက်လို့ Trump ရဲ့မထေမဲ့မြင်မှတ်ချက်တွေ၊သီရောစကားတွေနဲ့ပတ်သက်ပြီးတော့ပြစ်တင်ရှုံချနေကြတာပါ။2012နေ Republican သမရလောင်းဖြစ်ရှင်ပြိုင်ခဲ့သူ Mitt Romney က Trump ကိုရော Clinton ကိုပါမဲမပေးဘူးလို့ပြောခဲ့ပါတယ်ရှင
် VOA မြန်မာနိုင်ငံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တင်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon တာဝန်ကနေအနားယူရင်သူ့နေရာအတွက်အသိခံမဲ့သူဟာအမျိုးသမီးတစ်ယောက်ဖြစ်နိုင်ပြီးဒီထဲမှာအာဂျင်တီးနားနိုင်ငံခြားရေးဝန်ကြီး Susana Melgora ဖြစ်နိုင်ခြေရှိတယ်လို့အများကထင်ကြေးပေးကြပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ယာဒူးအတွက်ဒီနှစ်ဆက်မှတင်သွင်းခဲ့တဲ့ Croatia နိုင်ငံကနိုင်ငံခြားရေးဝန်ကြီး Han Vesna Pusic Moldova နိုင်ငံခြားရေးဝန်ကြီး Natalia Gaman နောက် UNESCO ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားရေးမှူးချုပ်ဖြစ်တဲ့ Bulgaria ကArena Bokova နဲ့ New Zealand ဝန်ကြီးချုပ် Han Helen Clark တို့ဟာဒီယာဒူးရဲ့ကုလသမဂ္ဂအထွေထွေညီလာခံရှေ့မြောက်ကျန်းမာမှုတွေလှုပ်ဆောင်ခဲ့ပြီးဖြစ်ပြီးအခုဂျွန်လာထဲမှာတော့ပြင်ဆင်မှမြောက်အမျိုးသမီးတူအဖြစ်အမည်စင်းတင်သွင်းတာခံခဲ့ရတဲ့ Susana Melgora အလက်ဖြစ်ပါတယ်။အခုလိုအမည်စင်းတင်သွင်းတာခံခဲ့ရတဲ့အတွက် Miss Melgora ဟာ2012ခုနှစ်ခရဲက Mr. Ban Ki-moon ရဲ့ခန့်အမှုနဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အတွင်းဝန်ချုပ်ယာဒူးကနေနှုတ်ထွက်ရပါတယ်။2015ခုနှစ်နိုဝင်ဘာလမှာတော့သူမကိုအာဂျင်တီးနားသမ္မတတဲ့မော်ရီစီယိုမက်ခရီကနိုင်ငံခြားရေးဝန်ကြီးဖြစ်နေခန့်အတာဝန်ပေးခဲ့တာပါအရင်က IBM နဲ့ Telecom Argentina ကုမ္ပဏီနှစ်ခုစလုံးရဲ့အကြီးအကဲဖြစ်နေတာဝန်ထမ်းဆောင်ခဲ့သူမဲလ်ဂိုရာဟာ2004ခုနှစ်က2008ခုနှစ်ထက် WFP ကမ္ဘာစံနှုန်းရေးကဖွဲ့မှာအကြီးအကဲတူဖြစ်ခဲ့တယ်လို့2008ခုနှစ်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကွင်းစင်စစ်ဆေးမှုအဖွဲ့တွေအတွက်ကြည့်ကြရတဲ့လက်ထောက်အကြီးအကဲတာဝန်ကိုယူခဲ့ရသူဖြစ်ပါတယ်။အတွင်းမှုချုပ်အသစ်ဖြစ်အမည်စင်းအတင်သွင်းခံရသူတွေထဲမှာပေါ်တူဂီဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူထရက်စ်လည်းပါဝင်ပါတယ်။
အီရတ်တပ်ဖွဲ့ဝင်တွေကပြန်သိမ်းနိုင်မှုစ조사နေတဲ့ Islamic State စစ်သွေးကြတွေခြေကုပ်ယူထားရာဖလူဂျာကနေအရက်သားတွေအန်ဒီယကင်းကင်းနဲ့ထွက်ခွာနိုင်တဲ့လမ်းတစ်ခုဖွင့်ပေးထားတဲ့အကြောင်းအီရတ်စစ်ဗိုလ်ချုပ်တူကပြောပါတယ်။အဲ့ဒီလမ်းကြောင်းကနေစနေနေ့ကထွက်ခွာလာတဲ့အရက်သား4000ကို Norway ဒုက္ခသည်ကယ်ဆယ်ရေးကောင်စီရဲ့ဝန်တန်းတွေကတနင်္ဂနွေနေ့မှာစုစုခဲ့ပြီးအရေးပေါ်ဝန်ဆောင်မှုတွေကူညီပေးခဲ့ပါတယ်။ကယ်ဆယ်ရေးအဖွဲ့ရဲ့ပြောခွင့်ရသူကရေသန့်အပါဝင်ကယ်ဆယ်ရေးရိခာပစ္စည်းတွေဟာဒုက္ခသည်တွေလိုသလောက်များများမရှိကြောင်းသတိပေးထားပါတယ်။မကြာခင်ရက်တွေအတွင်းနောက်ထပ်ထောင်နဲ့ချီတဲ့ဒုက္ခသည်တွေရောက်လာအောင်မယ်လို့ခန့်မှန်းထားတဲ့အကြောင်းသတင်းထောက်တွေကိုသူကပြောပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာမတူတဲ့လူနည်းစုတွေနဲ့ဘာသာဆွဲမထားတဲ့တက်ကြွအလှူရှားသူတွေပေါ်မှာအဆင်အောင်ကျင့်ဖက်လှုပ်ဆောင်နေမှုတွေမှာတာဝန်ရှိသူတွေကိုတနိုင်ငံလုံးတိုက်တန်နဲ့ရှာဖွေရှင်းလင်းနေပြီးအခုပထမ3ရက်အတွင်းမှာပဲရာဇဝတ်မှုကျူးလွန်တယ်လို့တန်လျက်ရှိသူ 9,000 ကျော်ကိုဖမ်းဆီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲတွေကပြောပါတယ်။ဖမ်းဆီးခဲ့တဲ့အထက်မှာစစ်သွေးကြွ 85 ယောက်ပါဝင်ကြောင်းနဲ့အခုဖမ်းဆီးထားသူအလုံးကိုတိကျတဲ့ဆွဲချက်တူတင်ခဲ့တယ်လို့ရဲချုပ်ဆတေခိုဟော်ကီကတနင်္ဂနွေနေ့မှာပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့နှစ်ဆန်းကစပြီးအခုလိုသေဆုံးရသူ30ကျော်ဟာစစ်သွေးကြော်ရဲ့လက်ချက်လို့အပြစ်တင်ခဲ့တာဖြစ်ပြီးသေဆုံးရသူတွေထဲမှာဘလော့ဂါတွေလိင်တူချစ်သူရပိုင်ခွင့်လှုပ်ရှားသူတွေခရစ်ယာန်တွေနဲ့ဟိန္ဒူဘာသာဝင်တွေပါဝင်ပါတယ်အဲ့ထက်ကလူပေါင်း20ကျော်တပ်ဖြတ်မှုအတွက်သူတို့လှုပ်ဆောင်တာလို့ IS စစ်သွေးကြော်အဖွဲ့ကကြေညာပါတယ်ပြီးခဲ့တဲ့သတင်းပတ်တဲ့ဟိန္ဒူဖျားချောင်းအလုပ်သမားတူဟိန္ဒူဘုန်းကြီးအိုကြီးတပါးနဲ့ခရစ်ယာန်ကုန်သတ်တူတို့သေဆုံးခဲ့တာဟာသူတို့လက်ချက်လို့ IS စစ်သွေးကြော်တွေကကြေညာပါတယ်သူတို့သုံးလုံးဟာဓာတ်နဲ့ခုတ်တက်တာခံခဲ့ရတာပ
ါပြည်သူနိုင်ငံမှာကျင်းပနေတဲ့ Euro 2016 Europa Pla ဘောလုံးပြိုင်ပွဲကိုတနင်္ဂနွေနေ့ကတတိယနေ့အဖြစ်နဲ့ဆက်လက်ကျင်းပတာမှာအုပ်စု D ကခရိုအေးရှားနဲ့တူရကီအသင်းတို့ကစားကြပြီးခရိုအေးရှားကအသင်းကတကူဂိုးမရှိနဲ့နိုင်သွားပါတယ်ဒုတိယပွဲစဉ်ဖြစ်အုပ်စု C ကပိုလန်နဲ့မြောက်ပိုင်းအိုင်ယာလန်တို့အသင်းကစားကြတာမှာတော့ပိုလန်အသင်းကတကူဂိုးမရှိနဲ့နိုင်သွားပါတယ်ရှင် Direct from Washington The Voice
of Americaထိတ်တန့်ရောက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မက်ကွာညိုတို့ပြောပြသွားကြတာဖြစ်ပါတယ်အခုရင်ဆုံးတော့အမေရိကန်တမိုင်းမှာအဆိုးအဝါဆုံးလူတွေအစုလိုက်ပြုံးလိုက်တည်စီခဲ့တဲ့ပြစ်ခတ်မှုသတင်းနဲ့စပါမယ်ဖလော်ရီဒါပြည်နယ်အိုလန်ဒိုမြို့မှာတနင်္ဂနွေနေ့မနေ့စောစောပိုင်းကဖြစ်ခဲ့တဲ့အကြမ်းဖက်မှုဟာအမေရိကန်တမိုင်းမှာအဆိုးအဝါဆုံးလူအစုလိုက်ပြုံးလိုက်တည်စီခဲ့တဲ့ပြစ်ခတ်မှုတစ်ခုဖြစ်ပြီးအကြမ်းဖက်လို့ရတာမကအမုန်းတရားလို့ရလည်းဖြစ်တယ်လို့သမ္မတဥဘာမာကပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုထဲမှာစီယုံတင်းတွင်းခံနေရတဲ့အကျန်းဖက်တမားရဲ့လို့ရကြောင့်နာဂတ်တန်ပီအတွင်းလုံခြုံရေးကိုအများပြည်သူစိုးရိမ်မခင်ဖြစ်နေချိန်မှာဖလော်ရီဒါပြည်နယ်ကမြန်မာအမေရိကန်ပြည်သူတချို့လည်းသူတို့ရဲ့အမြင်တွေကိုမန့်ကျင်နိုင်ကစူးစီးပြီးတော့တင်ပြပေးထားပါဗျာ။နားဆင်ကြပါခင
်ဗျ။အော်ရလန်ဒိုမြို့ကလိင်တူစုံမဲ့ကြသူများစုဝေးရာညကလပ်တစ်ခုကိုမနေ့မနေ့အစောပိုင်းကတနက်သမားတဦးဝင်ရောက်ပစ်ခတ်မှုကြောင့်လူပေါင်း50ဦးသေဆုံးပြီး53ဦးဒဏ်ရာရခဲ့ပါဗျာ။ဒါဟာအမေရိကန်တမိုင်းမှာတနက်နဲ့ပြစ်ခတ်တဲ့အကြမ်းဖက်မှုတွေတဲ့လူအများဆုံးတည်ဆုံးခဲ့ရတဲ့ဖြစ်ရပ်တစ်ခုပါအကြမ်းဖက်မှုဖြစ်ပြီးနိုင်ငံပိုင်းအကြာဒေတာစံတော်ချိန်နေ့လယ်ပိုင်းမှာအမေရိကန်သမ္မတအိုဘားမားကအင်ဖြူရောမှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတည်ဆုံးခဲ့သူတွေနဲ့မိသားစုဝင်တွေအတွက်ဝမ်းနည်းကြေကွဲမိကြောင်းပြောဆိုခဲ့ပါတယ်ဒီပြစ်ခတ်မှုအတွက်စုံစမ်းစစ်ဆေးမှုတွေကိုစတင်လှုပ်ဆောင်နေပြီးဒါဟာအကြမ်းဖက်လုပ်ရတာမကအမုံတရားအခြေခံနဲ့လုံရက်လဲဖြစ်တယ်ဆိုတာကိုသူ့အနေနဲ့ပြောနိုင်တယ်လို့သမ္မတကအခုလိုသတင်းတောက်တွေကိုပြောသွားပါတယ
် We are still learning all the facts. This is an open investigation. We've reached no definitive judgment on the precise motivations of the killer.
ဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့အချက်အလက်တွေကိုကျွန်တော်တို့လေ့လာနေတော့မှာဖြစ်ပါတယ်။ဒါဟာဆက်လက်စုံစမ်းနေစေအမှုဖြစ်ပါတယ်။လူသက်သမားကဘယ်လိုသဘောမျိုးနဲ့တိုက်ခိုက်တယ်ဆိုတာကိုကျွန်တော်တို့အနေနဲ့တိကျတဲ့ဆုံးဖြတ်ချက်မချသေးပါဘူး။FBI အနေနဲ့လည်းအကျိုးအကြောင်းစီလျော်စွာပဲဒီကိစ္စကိုအကြမ်းဖက်တိုက်ခိုက်မှုတပွဲစုံစမ်းစစ်ဆေးနေပါတယ်လူသက်သမားအနေနဲ့အကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်နွယ်မှုရှိမရှိဆိုတာသိနိုင်ဖို့အစွမ်းကုန်စုံစမ်းစစ်ဆေးကြဖို့အတွက်လည်းကျွန်တော်ညွှန်ကြားထားပါတယ်တေချာတာကတော့တနသမားဟာအမုန်းတရားတွေနဲ့ပြည်နေတဲ့သူဆိုတာပါပဲလာမယ့်ရက်တွေအတွင်းမှာဒီကိစ္စဘာကြောင့်ဖြစ်ရတယ်ဘလို့ဖြစ်ရတယ်ဆိုတာကိုကျွန်တော်တို့သိရှိကြရမှာပါရှာဖွေတွေ့ရှိတဲ့အချက်အလက်တွေပေါ်မူတည်ပြီးကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်
လောလောဆယ်ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာနဲ့အနီးအနားဝန်းကျင်တွေမှာတော့လုံခြုံရေးတင်းကျပ်မှုတွေရှိနေတယ်လို့ Orlando မြို့မှာနေတဲ့မြန်မာအမျိုးသမီးတဦးက VOE ကိုပြောပါတယ
်။ဟောစိတ်ကတော့တော်တော်လေးကိုမကောင်းဘူး။နောက်ကိုနေတဲ့မြို့မှာဖြစ်တယ်ဆိုတော့လည်းလေတော်တော်လေးကိုဆိုတာစိတ်မကောင်းပါဘူး။အဲ့ဒီသေသွားတဲ့လူတွေနဲ့ရောသူတို့ရဲ့ကြံခဲ့တဲ့မိသားစုတွေအတွက်ကောပေါ့နော်။လုံခြုံရေးကတော့အဲ့ဒီပဲ area မှာတော့တော်တော်တော့ tight ဖြစ်နေမှာပဲ။ဒါပေမဲ့သူတို့ဟိုပြစ်တဲ့လူကိုလည်းသူတို့အသေးဖမ်းလိုက်ပြီးမိရယ်ဆိုတော့လေ
အသက်29နှစ်အရွယ်တနက်သမားအမီဟာအိုမာစာတကီမာတင်းဖြစ်ပြီးသူ့ကိုနယူးယောက်မြို့မှာအာဖဂန်မိဘနှစ်ဦးကမွေးဖွားခဲ့တာဖြစ်ပါတယ်။ညာကလပ်ကိုဝင်ရောက်ပစ်ခတ်ရမှာသူသုံးခဲ့တဲ့ AR-15 မောင်းပြန် rifle တနက်ဟာစက္ကန့်ပိုင်းအတွင်းလူတွေကိုအစုလိုက်ပြုံလိုက်တေးအောင်ပစ်ခတ်နိုင်တာပါ။ဒီလို Simi rifle လို့တနက်မျိုးကို American ပြည်ထောင်စုမှာအလွယ်တကူဝယ်ယူလို့ရနိုင်ပြီးဒါကိုအကျန်းဖက်သမားတွေကအတုံးချခဲ့တယ်လို့မြင်ကြောင်းဖလော်ရီဒါပြည်နယ်ကမြန်မာဆရာဝန်တဦးကလည်းပြောပါဗျ
Terrorist တွေအတွက်ပိုကြီးလွယ်တာဒီ gun control ကဒီနိုင်ငံမှာ လုံးဝတင်းကျပ်မှုမရှိဘူးသူသဖြင့် Florida မှာဆိုတခြား state တွေပို့ရောရော့တယ် Florida တို့ New Hampshire Texas တို့ဆိုရင် license တော့မလိုဘူးကျွန်တော်ဆိုရင် range shooting one about the hour ဆိုရင် background check လုပ်ပြီးရင်ရတယ်ပါ license မလိုဘူးကျွန်တော်ဆိုရင် range shooting one about the hour ဆိုရင် background check လုပ်ပြီးရင်ရတယ်ပါ license မလိုဘူးအိမ်မှာထားဖို့အတွက်ပေါ့နော်သူစဉ်းစားဒီ semi automatic rifle ဒီ solution အချင်းတို့တွေမှာအများကြီးအချက်အများကြီးပြည့်လို့ရတော့လူတွေအများကြီးထိနိုင်တော့သိနေ
တယ်။တနက်သမားမာတင်ဟာသူ့ကိုအမေရိကန်လုံခြုံရေးတပ်တွေကပြစ်မှတ်တ်ခင်မှာကလပ်မှာရှိတဲ့လူအမြောက်အများကိုတစားကန်အဖြစ်၃နာရီကြာအောင်လဲထိန်းချုပ်ခဲ့ပါတယ်။တနင်္ဂနွေနေ့အစောပိုင်းကပြစ်ခတ်မှုကြောင့်တည်ဆုံးခဲ့တဲ့သူတွေအတွက်ဝမ်းထဲခြေခွဲပွဲအထိမ့်မှန်နေနဲ့အမေရိကန်အလံတွေကိုတိုင်တဝက်လွှင့်ထူဖို့အမေရိကန်သမ္မတအိုဘားမားကအမိန့်ထုတ်ပြန်ထားပါတယ်ရှင
်ဒီနေ့စေတန်းဆောင်ပေပွဲမှာကြာရှုံးတဲ့လူတော်လေးများပါတယ်မြန်မာနိုင်ငံခေတ်အဆက်ဆက်မှာစေတန်းအောင်ဖို့ဘာကြောင့်များဒီလောက်ခက်ခဲနေရတာပါလဲကျောင်းသားတွေကပဲညံ့နေတာလားပညာရေးစနစ်ရဲ့ချုပ်ယွင်းချက်ကြောင့်ပါလားစေတန်းကြာရှုံးကတက်လူငယ်တွေရဲ့ဘဝတလမ်းမှာအခက်အခဲအတားအဆီးဖြစ်နေသလားဆိုတာအခုလာမယ့်အင်္ဂါညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ VOA ရဲ့ဖုန်းနံပါတ်က1-2392-3555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အင်္ဂါညတရရဲ့လူလိုက်အစီအစဉ်မှာဝင်ရောက်ဆွေးနွေးလူသူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်။အခုတော့မြမရေးဆွေးနွေးခန်းအပတ်စဉ်အစီအစဉ်ကိုနားဆင်ကြပါတော့မယ်။နိုင်ငံတကာနဲ့ရင်ပေါင်တန်းနိုင်မှုအတွက်မြမပညာရေးစနစ်ကိုသူ့ပြင်ပြောင်းလဲရလိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဒီစီဇန်ဖိတ်ခေါ်တဲ့2016လူငယ်ခေါင်းဆောင်မှုမြင့်တင်ရေးတင်နန်းကိုမြန်မာပြည်ကိုစားပြုပြီးတော့တက်ရောက်လာတဲ့ကျောင်းသူ2ဦးကပြောဆိုလိုက်တာဖြစ်ပါတယ်။တလကြာတက်ရောက်ခဲ့တဲ့တင်နန်းမှာအမေရိကန်လူငယ်တွေနဲ့မြန်မာအပါအဝင်အာဆီယံနိုင်ငံကလူငယ်ခေါင်းဆောင်တွေကြားမှာယဉ်ကျေးမှုဖလှယ်ထားလူမှုအဖွဲ့အစည်းအကူအညီတွေဘယ်လိုပေးကြမလဲဆိုတဲ့ဆွေးနွေးကြတာအပြင်လုပ်ငန်းတွေကိုလည်းဘယ်လိုဖော်ဆောင်မလဲဆိုတာတွေကိုပါဆွေးနွေးကြပါတယ်။ဒီတင်နန်းကိုတက်ရောက်လာတဲ့မတ်ခင်ရွှေစင်ဦးနဲ့ဆူဇန်ဝင်းလက်တို့ကို VOA ကိုညောင်ဝင်းအောင်ကတွေ့ဆုံမေးမြန်းထားတာနားဆင်ကြပါခင်ဗျာ။
မခင်ရွှေစင်ဦးမဆူဇန်ဝင်းလာ VOA ကိုအခုလိုလာရောက်ပြီးတော့ကျွန်တော်တို့တွေ့ဆုံမေးမြန်းခွင့်ပေးတာကျေးဇူးတင်ပါတယ
်
ပထမဦးဆုံးသိချင်တာကဒီ American ပြည်ထောင်စုကို Youth Leadership Program အတွက်လာတယ်လို့သိရပါတယ်အဲ့တော့ဒီမှာဟိုရောက်ရှိနေစဉ်အတွင်းမှာဘာတွေကိုဆောင်ရွက်ရပါလဲခင်ဗျမခင်ရွှေစင်ဦးကအရင်ပြောပြပေးပါဦး
ကျွန်မတို့အနေနဲ့အခုလာတဲ့ UHJ ကတော့ပေါ့နော်ဒီ Youth Leadership Program ပေါ့ခေါင်းဆောင်မှုဆိုင်ရင်မြင့်တင်တဲ့သင်တန်းပေါ့နော်အဲ့ဒါလာတက်ရတာပေါ့နော်အဲ့တော့ဒီမှာဘာကြီးလေးလာအောင်ဆိုတော့ကြတော့အများကြီးပဲကိုထင်မှတ်မထားတဲ့ဟာတွေအများကြီးကိုလေ့လာခဲ့ရပါတယ်အခုဒီ program ထဲမှာလည်းသမီးအကြိုက်ဆုံး program ပြောရမယ်ဆိုလို့ရှိရင်ဟိုဟာ Diplomatic Session ပေါ့နော်သူကအရက်မိုက်တဲ့အဲ့ session တခါမှအဲ့လိုမျိုးဘဝမှာအဲ့လိုမျိုးမသင်ဘူးတန်တမန်နီးနဲ့လမ်းတက်ကြပေါ့နော်ဒီကိစ္စတခုဖြစ်လာပြီဆိုဘယ်လိုဖြေရှင်းမလဲဆိုတဲ့ဟာမျိုးအဲ့ဒါတော်တော်ကိုမိုက်တဲ့ program အဲ့ဒါထည့်ပေးတာအရင်ကျေးဇူးတင်တယ်ဒီဟာ
အဲ့တော့မတ်ဆူဇန်ဝင်းလာရဲ့အတွေ့အကြုံလည်းပြောပြပါဦ
းဟုတ်ကဲ့တမီးနေနဲ့ဒီ program ကိုတော့ရည်ရချက်ရှိရှိရှောက်ခဲ့ရပါဟိုရသွားတော့လည်းတော်တော်လေးပျော်မိပါတယ်ဒီကိုရောက်လာတော့ကိုမထင်မှတ်တာလေးတွေနဲ့ကိုတွတ်ထားတဲ့ဟာဒါလေးတွေတော့ဖြစ်လိမ့်မယ်လို့ထင်ထားတဲ့ဟာလေးလည်းဖြစ်ခဲ့ပါတယ
်ဥပမာဘယ်လိုဟာမျိုးလဲခင်ဗ
ျဥပမာအဖြစ်ဒီကလူတွေပေါ့နော်လူတွေအကြောင်းပြီးတော့သူတို့ student life အကြောင်းကို
အဲ့ဒါကဒီ American ចောင်းသားတွေရဲ့ဘဝကိုပြောချင်တာ
ပါဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင်အရင်တော့ဟိုသူတို့ပေါ့ပေါ့ပါပါနေမယ်လို့ထင်တာပေါ့နော်ဒါပေမဲ့ဒီမှာတကယ်ရောက်လာတော့ကျတော့မြန်မာနိုင်ငံနဲ့တအားကွာနေတာကိုတွေ့ရပါတယ်အထူးသဖြင့်တော့မြန်မာနိုင်ငံမှာ musical net sport ကိုလုံးဝအားမပေးဘဲနဲ့ဒီမှာက musical net sport ကိုတအားအားပေးပြီးတော့လူတိုင်းကလိုက်စားနေတော့တမိနေနဲ့တအားလဲနည်းနည်းဝမ်းသာမိပြီမယ်ဒါပေမဲ့မြန်မာနိုင်ငံအတွက်ပြန်စဉ်းစားရင်လည်းဝမ်းနဲ့မိရယ်ပေါ့နော်ဒါလေးတွေကကိုမထင်မှတ်ထားတဲ့ဟာလေးတွေဖြစ်လာတဲ့ပုံစံမျိုးပေါ့အ
ဲ့တော့ဒီ Youth Leadership Program ကဘယ်နှကြိမ်မြောက်ဖိတ်ခေါ်တာမျိုးလဲခဏမခင်ရွှေစင်ဦ
းဟုတ်ဒါတော့လောလောဆယ်9ကြိမ်မြောက်လို့သိရတယ်ဟုတ်9ကြိမ်မြောက်ဖိတ်ခေါ်တာဒ Okay. ASEAN 10နိုင်ငံကသူကတနိုင်ငံက6ယောက်စီအကုန်လုံးသူကခေါ်လိုက်တာဆိုတော့ဒီမှာအကုန်လုံးအယောက်60ပေါ့အဲ့တော့သူက culture exchange program လည်းဖြစ်တယ်တရားတရားဒီသမီးတို့ကဒီ American culture တခုရဲ့လေ့လာတာမဟုတ်ဘူးဒီ ASEAN 10နိုင်ငံလုံးမှာရှိတဲ့အကုန်လုံးလူတွေရဲ့ culture တွေကိုပါလေ့လာပြီးတော့သူတို့နဲ့ exchange လုပ်ပေးရတာပေါ့နော
်အဲ့တော့မန်ခင်ရွှေစင်ဦးအတွက်ကလက်တွေမှာဘယ်လိုအသုံးတည်မဲ့ထင်ပါလဲ
ဟုတ်လက်တွေမှာဘယ်လိုပြောမလဲဒီနိုင်ငံတနိုင်ငံထဲမှာတော့မှာကို community တခုမှာတနေရာမှာဖြစ်လာပြီဆိုလို့ရှိရင်ဘလို organize လုပ်မလို့ဘလို manage လုပ်မလို့ဆိုတဲ့ဟာမျိုးပေါ့เนาะလုံးဝ apply ပြန်လုပ်လို့ရတယ်အဲ့ပုံစံကဟုတ်ပြဿနာတခုဖြစ်လာပြီဆိုလို့ရှိရင်ကိုယ့်ရဲ့ situation ကဘယ်နေရာမှာရှိနေမလဲဆိုတဲ့ဟာမျိုးကိုကောင်းကောင်းကိုယ့်ရဲ့ကိုယ်ကိုစဉ်းစားလို့ရတယ်ကိုကဒီပြည်နေရာမှာဆိုလို့ရှိရင်ငါဘလို့လုပ်မလဲပေါ့เนาะအဲ့လိုမျိုးစဉ်းစားရတာအရင်အဆင်ပြေတယ်ဟုတ်ကဲ့အ
ဲ့တော့မာဆူဇန်ဝင်းလိုက်ရောမြန်မာနိုင်ငံအတွက်ပေါ့လေဘလို့အကျိုးဖြစ်ထွန်းစေမယ်လို့တွေးမိလိုက်ခင်ဗျာ
ဟုတ်ကဲ့ရှင်သမီးနေနဲ့တော့အများကြီးအကျိုးပြုမယ်လို့ထင်ပါတယ်ဒီကနေပြီးရလာတဲ့ပညာတွေနဲ့ကိုယ့်နိုင်ငံဘလို့အထောက်ပံ့လုပ်ပေးမလဲဆိုတော့ Civic Action Plan ဆိုတာဒီလုပ်ပေးရတယ်သမီးတို့လုပ်ရတယ်ပေါ့နော် program ကိုအဲတော့သမီးတို့အခုမြန်မာနိုင်ငံအနေနဲ့ပါလာတာ6ယောက်ပေါ့နော်အဲတော့သမီးတို့6ယောက်အနေနဲ့ဘာ program လုပ်ဖို့စဉ်းစားထားလဲဆိုတော့ tea shop ပေါ့နော်လက်ဖေးဆိုင်ပေါ့မြန်မာနိုင်ငံမှာလူများတိကျတဲ့အတိုင်းပဲလက်ဖေးဆိုင်တော်တော်များပါတယ်အသက်မပြည့်ပဲနဲ့အလုပ်လုပ်နေတဲ့ကလေးတွေစာဝတ်နေရေးအတွက်လုပ်နေတဲ့ကလေးတွေအတွက်သမီးတို့အကူအညီပေးဖို့အစီအစဉ်ရှိပါတယ်ဒီ program ကနေတစဉ်ရလာတဲ့ plan ပေါ့နော်ဒီရလာတဲ့ idea ပေါ့
ဒီနေရာမှာပေါ့နော်သူတို့မိသားစုအတွက်ဝင်ငွေရှာနေတဲ့ဒီကလေးတွေကိုပညာရေးအစီအစဉ်သွားလုပ်ပေးခြင်းအဖြစ်သူတို့မိသားစုအတွက်ဒီဝင်ငွေဝင်လန်းကိုမထိခိုက်စေနိုင်ဘူးလားခင်ဗျာ
ဟုတ်ကဲ့ရှင်ဒါကတော့တကယ်စဉ်းစားကြည့်မယ်ဆိုထိခိုက်နိုင်ပါတယ်အဲ့တော့တမီးတို့ကဒီပြဿနာကိုဖြေရှင်းဖို့အတွက်စင်တူအင်ဂျီတွေပေါ့နော်တမီးတို့ခု CF ကနေပြီးထားတာဖြစ်တဲ့အတွက် CF အင်ဂျီဖြစ်စေ motivation ဖြစ်တဲ့စိတ်တက်ခွန်အားဖြစ်စေတဲ့စာသားတွေပါတယ်ပေါ့နော်အင်ဂျီမျိုးဝစ်ပြီးတော့တမီးတို့ခုပြီးတော့အလုပ်လုပ်ပေးမယ်ပေါ့နော်သူတို့နေရာမှာဝင်ပြီးအလုပ်လုပ်ပေးတာဖြစ်တဲ့အတွက်လူစားထိုးလိုက်တယ်လို့ဖြစ်သွားပါတယ်အဲ့တော့9ယောက်ကလေး9ယောက်ရှိရင်အဲ့ကလေး9ယောက်ကိုအဲ့ဒီလက်ဖေးဆိုင်ထဲထုတ်ပြီးတမီးတို့အဲ့9ယောက်ဝင်ပါပါရလာတဲ့ပတ်စံပေါ့နော်တမီးတို့ daily income မြလာတဲ့ပတ်စံတမီးတို့မယူပါဘူးခုနကလေးတွေပြန်ပေးမှာပါအဲ့တော့သူတို့အနေနဲ့မထိခိုက်ဘူးပေါ့နော်တခါဒီ program ကနေမှတစဉ်ဒီကိုယ့်ရဲ့လူမှုအတိုင်းပိုင်းပုံမင်းချင်းကိုပြန်ပြီး supportive လုပ်ဖို့အတွက်ထောက်ပံ့ပေးထားတဲ့ US dollar 850လေးရှိပါတယ်အဲ
့
တော့တမီးတို့ဒီပတ်စံကိုလည်းကောင်းကောင်းလေးအသုံးချဖို့လိုအပ်မယ်လို့အများကြီးမျှော်လင့်ပါတယ်အသုံးချမှာလည်းတကယ်ပါ
ကလေးတွေကိုဘယ်လိုမျိုးလုပ်ပေးမှာပါလဲ
ဟုတ်ကဲ့ရှင်တမီးတို့အခုအနေနဲ့စဉ်းစားထားတာတော့ပထမဆုံးတော့သူတို့အတွက် ABCD ကခကကငါပေါ့ဒါကတော့အခြေခံပေါ့နော်သူတို့ရေးတက်ဖတ်ထက်ပြောတက်လောက်အောင်ပေါ့နောက်တစ်ခုကတော့ဒုတိယအနေနဲ့ English ကိုလုပ်ပေးဖို့အစီအစဉ်ရှိပါတယ်ဒါက volunteering အများကြီးလိုတဲ့ကိစ္စလည်းဟုတ်ပါတယ်တမီးတို့9ယောက်6ယောက်နဲ့လုပ်လို့ရတဲ့ကိစ္စလည်းမဟုတ်ပါဘူးအဲ့တော့တမီးအနေနဲ့အခုတောင်းဆိုချင်တာကတမီးတို့ဒီ program ကိုဒီကနေပြန်ပြန်ချင်းစာပြီးတော့ account ထဲ follow มาပါအဲ့တော့ဒီ VOA ကနေတမီးတို့ဒီလို platform တစ်ခုပေးလိုက်တဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဒီကနေတမီးတခုပြောချင်တာက volunteering ကိစ္စတွေကိုတမီးတို့ကူညီပြီးတော့လုပ်ပေးဖို့ပါဒါကတခုလည်းလုပ်နိုင်တဲ့ကိစ္စမဟုတ်ပါဘူးတမီးတို့စလုပ်လိုက်ရင်နောက်ကဟာလေးလိုက်လာမယ်လို့တကယ်မျှော်လင့်ပါတယ်အဲ့တော့ one is victory then everyone is victory ဆိုရယ်စကားပုံရှိပါတယ်တယောက်စလုပ်ရင်နောက်ကလိုက်လာမယ်လို့ပြောချင်တာပါအဲ့တော့တမီးနေနဲ့ volunteering ကိုအများကြီးမျှော်လင့်မိပါတယ်ဟုတ်ကဲ့
ပေါဝန်းကျင်ပါရောဒီကိုလှုပ်ချင်တာဟာဝမ်းကူပြီးတော့လုံးမဲ့လူတွေရှိမယ်လို့မျှော်လင့်တာလား
ဟုတ်ကဲ့ရှင်တမီးနေနဲ့အများကြီးမျှော်လင့်မိပါတယ်ဟိုမဖြစ်လာခဲ့ရင်တော့မှတမီးအခုကျောင်းတက်နေတဲ့ကျောင်းတငယ်ချင်းတငယ်ချင်းပေါ့နော်ဟိုတမီးရဲ့ classmate roommate တွေပေါ့အဲ့ဒီကနေတစဉ်စပြီးလှုပ်ဖို့မျှော်လင့်ပါတယ်နောက်ပိုင်းတော့အများကြီးလိုက်လာမယ်လို့တမီးတကယ်မျှော်လင့်ပါတယ်ဒီမှာနိုင်ငံမှာဘလို့ဖြစ်နေလဲဆိုတော့အင်္ဂလိပ်စာကသူငယ်တန်းကလေးကတက်လာတာဖြစ်ပင်မဲ့လို့သူများနဲ့ရှင်လာရင်ဘာလို့မပြောနိုင်တာလဲဆိုတဲ့ကိစ္စအများကြီးရှိပါတယ်အဲ့တော့ကိုကရဲရဲဝံ့ဝံ့မပြောနိုင်တာတခုကိုတမီးတို့အနေနဲ့ပေါ့နော်ဖျောက်ပေးဖို့လဲအစီအစဉ်ရှိပါတယ်အဲ့တော့ဒီ youth အနေနဲ့ကမြန်မာနိုင်ငံမှာလူငယ်တွေတအားတော်ပါတယ်မတော်တာမဟုတ်ပါဘူးအဲ့တော့ဒီ scholarship အနေနဲ့တမီးတို့ supportive တခုပေးလိုက်တယ်လို့ဖြစ်သွားတဲ့အတွက်တမီးတို့အတွက်အများကြီးအသုံးဝင်ပါတယ်
အဲ့တော့အခုလာတဲ့သင်တန်းအစီအစဉ်မှာမြန်မာနဲ့အာဆီယံလူငယ်ခေါင်းဆောင်တွေပေါ့ဘလို့ကွာခြားချက်တွေကိုအထူးမြင်ရလဲမတ်ခင်ရွှေစင်ဦးပြောပြပါဦ
းဟုတ်သူမိနဲ့ပြောရမယ်ဆိုလို့ရှိရင်အရန်ကိုကွာပါတယ်အရန်ကိုကွာတယ်ဟိုထင်လက်ထင်မထားဘူးအာဆီယံနိုင်ငံတွေအလောက်တော်တယ်ဆိုပြီးတော့အခုအရှေ့ပြေးရဆိုလို့ရှိရင်စင်ကာပူတော့ဒါထည့်ပြောစရာမလိုအောင်အကုန်လုံးတည်တယ်ကောင်းတယ်ပေါ့နော်ပြီးတော့ဘရူနိုင်းတို့ပြီးတော့ Thailand Thailand ก็တော့သူဟိုဘယ်လိုပြောမလဲသူတို့အာသူ education system သူမြအဓိကကြီးอ่ะတော်မတော်ဘူးဆိုတာလေကလေးတွေကဘယ်လောက် smart ဖြစ်တုံဆိုလို့ရှင်သူ critical thinking ပေါ့เนาะကိစ္စတစ်ခုခုဆိုလို့ရှင်ဖြန့်တွေးနိုင်တယ်သူတို့စီမှာသိရမလားသူတို့မြန်မာနိုင်ငံ education system ဘယ်လိုဖြစ်နေအောင်ဆိုတော့အကောင်လုံးသိရတဲ့အတိုင်းပဲသူပြောမလဲဒါဆိုလို့ရှင်ဒါကြည့်ဒါကြက်ပဲကလေးတွေဟိုတွေးတတ်အောင်လည်းမသင်ပေးဘူးကလေးရတွေ့လဲမတွေ့နိုင်ဆရာဒါဆိုလို့ရှိရင်ဒါပဲအကုန်လုံးသိပါတယ်အစေးတွေပါတယ်ရအစားအကုန်လုံးဘယ်သူမှကိုယ့်အနေကိုမရေးနိုင်ကြဘူးပေါ့နော
်အ
ဲ့လိုမျိုးဒါကဒီ system တစ်ခုကြောင့်ဖြစ်တာပေါ့နော
်
ဟုတ်ကဲ့ဟိုမျောလဲမိပါတယ်အခုဟိုအမေစုကလည်းဟိုနိုင်ငံရဲ့ခေါင်းဆောင်ပေါ့နော်အဲ့ဒီ system တစ်ခုလုံးပြောင်းလဲမယ်လို့လည်းတကယ်မျောလဲမိပါတယ်တခုနိုင်ငံကိုပြောင်းလဲခြင်းလို့ရှိရင်ပညာရေးကောင်းမှပြောင်းလဲလို့ရတယ်သမီး strongly believe ဖြစ်တဲ့ဟာကိုသမီးပြောပြတာ
ဒီ
ပညာရေးမကောင်းလို့ရှိရင်တော့အဆင်မပြေဘူးအခုသူများနိုင်ငံတွေကဘာလို့တာတော့သမီးကြီးကြီးရဲ့အချိန်မှာသူတို့နိုင်ငံပညာရေးစနစ်အရင်ကောင်းတယ်အရန် support လုပ်ပေးတာ
ဟုတ်ကဲ့အဲ့တော့ဟိုမာကင်ရွှေစင်ဦးကိုမေးချင်တာကဒီအာဆီယံ7နိုင်ငံကလူငယ်ခေါင်းဆောင်လေးတွေနဲ့တွေ့တဲ့အခါမှာပေါ့လေဒီမြန်မာနိုင်ငံအတွက်ပေါ့လူငယ်တွေကြားမှာဘာတွေဖြည့်ဆည်းပေးဖို့လိုအပ်နေတယ်လို့အတွေးဝင်မိလဲ
အဲ့တော့ပြန်ပြောရမယ်ဆိုလို့ရှိရင်တော့လူငယ်တွေအတွက်ဆိုလို့ရှိရင်တော့ education ပေါ့ပြီးတော့မြန်မာနိုင်ငံကအခုကြီးကြီးရတာသမီးတို့ပေါ့ပေါ့ကလေးတွေအမြင့်မကျယ်ကြအောင်ဖြစ်နေတယ်ဟုတ်ဟိုအဲ့ဒါလည်းဒါနိုင်ငံနဲ့လည်းဆိုင်တာပေါ့နော်တမျိုးနိုင်ငံအတိရတဲ့မတားကိုအောက်ရောက်နေအခုအာဆီယံ7နိုင်ငံမှာဆိုတမိကြီးကြီးလိုက်ပြီဆိုတမျိုးနိုင်ငံအနောက်ကကြီးလို့ရှင်300လောက်မှရှိနေတယ်ဟုတ်ကိုနောက်မှာ2နိုင်ငံလောက်ပဲရှိတော့တယ်ပေါ့အရန်အောက်ကြာဆိုတော့ကြာတော့အဲ့တော့နိုင်ငံကမတွေ့တော့တော့ကြာဘယ်လိုပြောမလဲတခုဆိုလို့ရှင်ဘာမှမသိဘူးအဲ့လိုဖြစ်နေတာ
မသိဘူးဆိုတာကဟိုသတင်းအချက်လက်မရတဲ့အပေါ်မှာဆိုင်တာလားဘယ်လိုမျိုးလဲ
ဟုတ်တယ်အဲ့နီးပညာပိုင်းမှာလည်းအရန်အားနေတယ်ပေါ့အခုမြန်မာနိုင်ငံကကလေးအနေနဲ့ပေါ့အခုနောက်ပိုင်းတော့တော်တော်ဟိုဘယ်လိုပြောမလဲဖုန်းတွေပေါ်သွားတာပဲကျေးဇူးတင်ရမလို့ပဲမသိဘူးအဲ့လိုမျိုးတော်တော်များများတော့အဲ့လိုမျိုးသုံးပြီးဒါမဲ့ဟို Facebook တွေဘာတွေသုံးတာလဲဟိုကောင်းတဲ့ဘက်ကသုံးတယ်ဆိုလို့ရှိရင်တော့ကောင်းတာပေါ့နော်ဟိုလိုမျိုးချက်တင်လောက်ဆိုတော့ဘာမှဖြစ်မလာဘူးပေါ့နော်အခုဒီမှာဆိုဘာတွေ့အောင်ဆိုဟိုတမီးတို့က own our own ကြီးပဲအကုန်လုံးဒီမှာတခု
ဒီဟုတ်တယ
်ကိုကနေကိုအကုန်ကိုတို့ကိုထားလောက်ရအခုတမီးတို့ဒီမှာအခု Washington DC ရောက်လာတယ်မလားအဲ့ Metro စီးတာမြေရွာထားစီးတာကိုကနေကိုစီးရတာအဲ့တော့ဒီဟာလေးဆိုတော့ဒီမှာ technology ဆိုတာအရင်အသုံးဝင်သွားပြီသိရမလားဒါရောဒီနေရာကိုဘယ်လိုသွားမလဲဘယ်လိုရှာမလဲဘာညာဆိုတော့ကြတော့အဲ့တော့တပြည့် students တွေအနေနဲ့ဒီ ASEAN ကဆန်သူတို့တော့ကလွင်တယ်တမီးတို့တော့ကခက်တယ်ဒါပုံပုံလေးလင်းပြောတာအဲ့လိုမျိုးကြတော့ဒီကဘာလို့အဲ့လိုကြီးကွာဝါးတော့ဆိုတော့ကြအဓိကပညာရေးစနစ်ကြောင့်ပဲ
Mass Susan Winlet ပြောအောင်
โอเคตะมี้นี่เนี่ยอม่าโอทับไปဖြည့်ပြောချင်တာကလူတွေနေเนี่ยปัญญาเยမကောင်းလို့ကိုမကောင်းเสียမလို့ဆိုတဲ့အတွေးမျိုးတော့လုံးဝမဝင်စေချင်ပါဘူးปัญญาเยမကောင်းတာကတော့ဒါကိုနိုင်ငံရဲ့တက္ကနာပေါ့เนาะအမေစုလည်းတက်လာပြီဆိုตะมี้တို့အများကြီးမျောလင်းမိပါတယ်เจ้าသူเจ้าသားဖြစ်နေတော့ပို့ပြီးမျောလင်းမိတာပေါ့เนาะအဲ့တော့ตะมี้นี่เนี่ยทับပြောချင်တာကเจ้าသူเจ้าသားရဲ့အနေနဲ့ကိုရဲ့ University ကိုရဲ့เจ้าမှာเจ้าเนี่ยสาติงกงสาติงคันเด้มาเว้ยตั้วพี่มาถ่ายนี่ปูบัวอะแล้ว University มาบ่าชื่อแหละโหเจ้ามาบ่าชื่อแหละตุ๊ญาติบ่าลงนี่แหละกูบ่าลงไปอ่ะมะแหละอะห่าดิตะแกอะต้องเหมมาเลยตะมี้นี่เนี่ยเจ้ามาอะห่าดิไล่ลงแค่ได้ด้วยอะคูดีมาอะญาเนี่ยอะลุลงได้คามาทีมเวิร์คဆိုတော့อะญาเนี่ยဘယ်လိုလုပ်ရမလဲဆိုတဲ့ကိစ္စဒါအသုံးဝင်လာတယ်ပေါ့เนา
ะ
အဲ့လိုမျိုးဟိုเจ้าသူเจ้าသားအနေနဲ့ဒါဆိုဒါပဲမလုပ်ပြီးဘူးเนาะกูတယောက်ထဲကနေစပြီးတော့ပြောင်းလဲပေးဖို့ပေါ့တကယ်လို့ဖြစ်နိုင်ကိုတင်ငယ်ချင်းတွေကဆွဲခေါ်ပေါ့ဟိုငါတို့ကြောင်းမှာတော့ဒါရှိရနေမပါချင်ဘူးလားပေါ့အဲ့လိုမျိုး motivation လုပ်ပေးပြီးတော့ဆွဲခေါ်စီချင်ပါတယ်ပညာရေးမကောင်းတာကတော့တမီးတို့လည်းအားလုံးလက်ခံပါတယ်ဒါပေမဲ့ဒါကိုပဲအပြစ်ပုံချပြီးကိုကတိုးတက်ရတိုးတက်ကြောင်းမရှာတော့ဆိုရင်တော့ဒါမဖြစ်သင့်ဘူးပေါ့နော်အဲ့တော့တမီးနေနဲ့အားလီပြောချင်ပါရှင်ဟုတ်ကဲ့ပါ
နောက်တစ်ခုတွေ့ရတယ်ထည့်ပြောချင်လို
့ဟုတ်ကဲ့မကင်းရှင်ဆိုရင်ပြောပ
ါမြန်မာနိုင်ငံအဲ့လိုမျိုးကလေးတွေကတင်တဲ့စာတွေအကုန်လုံးလက်တွေ့ကိုယ့်ဘဝမှာအသုံးချလို့မရဘူးဖြစ်နေတာ။သမီးပြောချင်တဲ့ပညာရေးမကောင်းဆိုတာအဲ့ဒါကိုပြောတာ။လက်တွေ့ပြန်ပြီး apply ပြန်လုပ်လို့မရဘူး။အဲ့တင်လိုက်တဲ့ဟာတွေအကုန်လုံးကဟုတ်အဲ့ဒါလေးတစ်ခုပေါ့နော်
။ဟုတ်ကဲ့မက်ကင်ရွှေစင်ဝင်းရောမက်ဆူဇန်ဝင်းလာရောကျွန်တော်တို့ video ရာကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်။သမီးတို့အနေနဲ့ဒီကနေ့တစ်ဆင့်ပြောခွင့်ရလို့ကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ဟုတ်ကဲ့ပါကျေးဇူးတင်ပါတယ
်။ဒါကတော့ပတ်စင်ထုတ်လွှင့်နေတဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။တော်ရရှင်တို့အခုဆက်လက်နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နာနေခင်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 kHz 923ည၊လိုင်းဒိုမီတာ40 kHz 943ည။နောက်ထပ်လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1905တို့ကပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယအပိုင်းအစီအစဉ်မှာဆိုရင်တော့
ဒါပေမဲ့လည်းဒီကနေ့အထိစီမံကိန်းကိုချောချောမွေ့အကောင့်ထဲမဖော်နိုင်သေးသလိုဒေသခံတွေနဲ့နေစဉ်လိုလိုပြဿနာတွေတက်နေပြီး
တရင်စာဆရာဦးစီသူအောင်မြင်ဖြစ်ပါတယ်ပြည်တွင်းတရင်တုံးတက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြမှာပါဒါအပြင်ကမ္ဘာတစ်လွှားထူးခြားစံပြတရင်များအစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့မြမပီကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါနားဆင်နိုင်ကြပါပြီ
ရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ပထမအဆုံး VOE အစီအစဉ်တွေကိုနားဆင်ပြီးတော့အစာပြန်ရေးလာကြတဲ့သောရရှင်ရဲ့စာတွေကိုအရင်ဖော်ပြပေးသွားခြင်းပါတယ်။ဇီးကုန်းမြို့ကအရှင်ပညာတိဟဖြစ်ပါတယ်။ဒီဖုန်းက VOA မြန်မာမင်္ဂလာပါလို့အစချပြီးတော့
မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ခင်ဗျာအစီအစဉ်နေစုံလင်ကောင်းမွန်တယ်လို့လွှင့်ထုတ်တဲ့တနေ့တာအချိန်ရေအတွက်ကလည်းကဘာပေါ်မှာအများဆုံးပါဒါကစေတနာဘလဘွားနဲ့သောတာရှင်တွေအပေါ်လေးစားမှုကိုပြတာပါ VOA မြန်မာဝိုင်းတော်သူဝိုင်းတော်သားအားလုံးထာဝရအောင်မြင်ပျော်ရွှင်ကြပါစေ
မြစ်တာနဲ့ဆုမွန်ချွေလာတဲ့ဇီးကုံမျိုးကအရှင်ပညာတိဟဖြစ်ပါတယ်ပေးရဆုနဲ့ပြေးပါစေလို့ဆုတောင်းမိပါကြောင်းဒီဖုန်းဖုန်းကိုပြန်ပြီးတော့လျှောက်ထားခြင်းပါတယ်။ American 3 EDM အသုံးနှုန်းသင်ခန်းစာကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်စောစောကတော
့မင်္ဂလာပါ VOE ကျွန်တော် VOE ကိုနားဆင်လာတာဆက်စုနှစ်လောက်ရှိပြီလားတော့မသိတော့ပါဘူး။ကျွန်တော်မှတ်မိသလောက်တော့ VOE ကို၈တန်းနေကျောင်းသားဘဝတုန်းကပါအဲတုန်းကစကားပြောကြရအောင်ဆိုတဲ့အစီအစဉ်လည်းပါပါတယ်။ VOE ကြောင့်ဘုသူတာတော်တော်လေးလေးရကျေးဇူးလည်းတင်ပါတယ်။ VOE ကအခုဆိုရင်ဝက်ဆာမျက်နှာပေါ်မှာကိုနားဆင်ရတဲ့အစီအစဉ်ကိုစိတ်ချရွေးချက်ပြီးနားဆင်လို့ရတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ VOE ဝိုင်းတော်သားတွေရှင်လန်းချမ်းမြေကြပါစေ။ဆက်လက်အားပေးလိုက်ပါ VOE
။သူက American 3 EDM အသုံးနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြင့်တခြားအစီအစဉ်တွေကိုပါနားဆင်ပြီးတော့နှစ်ချရပါတယ်လို့ရေးလာတာပါ။ဟုတ်ကဲ့ဒီသောရရှင်ကကျမတို့ကိုအီးမေးလ်ကနေပြီးတော့ဒီလိုမျိုးတုံ့ပြန်စာပေးပို့လာတာမလို့ကျမတို့ VOE Internet စာမျက်နှာပေါ်မှာတင်ထားတဲ့သတင်းတွေအစီအစဉ်တွေရောနောက်ပြီးတော့ Facebook စာမျက်နှာကနေတဆင့်မြန်မာနိုင်ငံကမိုဘိုင်းဖုန်းပိုင်ရှင်တွေလွယ်လွယ်ကူကူကြည့်ရှုလို့ရအောင်ထုတ်လွှင့်တင်ဆက်ပေးနေတဲ့အစီအစဉ်တွေကိုရောကြည့်ရှုလို့ရမယ်ထင်ပါတယ်နော်စာရေးပြီးတော့အခုလိုအပေးလာတဲ့အတွက်ကျေးဇူးတင်ပါတယ်ရှင် American 3 EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့မကျင်းမော်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုပြန်ပြီးတော့နားထောင်ဖို့အခက်အခဲရှိနေပါတယ်ဖြစ်နိုင်ရင် YouTube ကနေကြည့်လို့ရအောင်လုပ်ပေးစီခြင်းပါတယ်ဘကိုးကသောရရှင်မောင်လင်းထိုက်ရေးလာတာပါဟုတ်ကဲ့ပါကိုလင်းထိုက်ရေ YouTube ကနေကြည့်တာထက်တောင်မှပို့ပြီးတော့အဆင်ပြေမဲ့အစီအစဉ်မျိုးကျွန်မတို့ VOE ကနေပြီးတော့အစီအစဉ်ပေးထားပါတယ်နော် Facebook ကနေကြည့်မယ်ဆိုရင်လွယ်လွယ်ကူကူဒီအစီအစဉ်တွေကြည့်လို့ရပါတယ်ရှင်မြန်မာနိုင်ငံကလက်ကင်ဖုန်းတွေကလည်း Facebook လွယ်လွယ်ကူကူသုံးလို့ရတာမလို့မြန်မာပြည်ကသောရရှင်နေအခုလိုမျိုး internet ပေါ်မှာတင်ပေးတဲ့ TV အစီအစဉ်တွေကိုလွယ်လွယ်ကူကူကြည့်လို့ရအောင်လို့ Facebook ပေါ်မှာလည်းတင်ထားပေးပါတယ်။ကျမတို့ရဲ့ VOA မြန်မာပိုင်း Facebook အစာမျက်နှာကိုတွားပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။အစီအစဉ်တွေကိုအားပေးတယ်ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်။ဟောဒါနဲ့ခုနအစီအစဉ်တွေကို YouTube ကနေပြီးတော့လည်းတင်ထားပေးပါတယ်နော်။သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးကြပါတယ်ရှင်။ Flowrider တည်ဆူထားတဲ့ My House ဆိုတဲ့သချင်းလေးကတော့စားထွက်ထွက်ခြင်းတုံးကဒါမနစ်ကနှစ်ကုန်ပိုင်းမှာစားထွက်ထွက်ခြင်းမှာ Billboard Hot အဖြစ်ဆုံး10နံပါတ်100ဆင်းထဲမှာအဆင့်96ပဲရှိတာပါ။နောက်မှသူက99ကိုပြုတ်ကျသွားပြီးတော့အဲဒီနောက်ပိုင်းမှာတော့တဖြည်းဖြည်းအောင်မြင်မှုရပြီးတော့အဆင့်မြင့်တက်လာတာဖြစ်ပါတယ်ရှင်။သ တော်ရရှင်ဒီသင်းလေးကိုခန်းစားနားဆင်ကြည့်ပါအောင်နော် Open up the champagne pop It's my house come on turn it up Here a knock on the door and the night begins Cuz we've done this before so you come on in Make yourself at my home tell me where you been Pour yourself something cold baby cheers to this Sometimes you gotta stay in And you know where I live Yeah you know what we is Sometimes you gotta stay in and Welcome to my house Baby take control now We can't even slow down We don't have to go wild Welcome to my house Play that music too loud Show me what you do now We don't have to go wild Welcome to my house Morning comes and you know that you wanna stay. Close the blinds, let's pretend that the time has changed. Keep our clothes on the floor, open up champagne. Let's continue tonight, come on, celebrate. That's how we do. Sometimes you gotta stay in, and you know where I live. Yeah, you know what we is. Sometimes you gotta stay in. Welcome to my house, baby, take control now. We can't even slow down. We don't have to go wild. Welcome to my house, play that music too loud. Show me what you do now. We don't have to go wild. Welcome to my house. ရတဲ့အဖွဲ့ဒီဆိုထားတဲ့ my house ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြမတေးချစ်တော်ရရှင်နေအတွက်မေတ္တာတေးလက်ဆောင်တပုံးနဲ့နောက်ပိုင်းမှာဖြောပြပေးဖို့ရှိပါရယ်เนาะအခုတော့ကိုပိုင်းထင်မြင်ယူဆချက်တွေကိုထုတ်ဖော်လာကြတဲ့တော်ရရှင်နေတွေက AR ရဲ့အလွမ်းသမားဆိုတဲ့တော်ရရှင်ရဲ့အစားတစားကိုပြောပြပေးခြင်းပါတယ်သူကပညာလည်းမတက်နိုင်ငံရေးသမားလည်းမဟုတ်ပါဘူးတဲ့ဒါပေမဲ့မြမပြည်မှာငွေမြမပြည်မှာလူဖြစ်လာတဲ့မြမနိုင်ငံသားတယောက်မလို့တည်ထားတဲ့လောက်လေးပြောင်းလဲခြင်းတန်ပြီဆိုတာပြောပြခြင်းပါတယ်ဆိုပြီး video ကိုစာရေးလာတာပါသူက1980အစောပိုင်းမှာမွေးဖွားခဲ့သူဖြစ်ပြီးတော့အခုအချိန်အထိမြန်မာနိုင်ငံရဲ့အပြောင်းလဲတွေသူထင်မြင်တာလေးတွေကိုမှတ်ထားတာပါရွာတွေကိုစီကားအောင်လုပ်ဖို့ပါတွေလုပ်တင်လဲဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုပြောလာပါတယ
်ကျွန်တော်ငယ်တုန်းကမြန်မာပတ်စံကဖိုးတန်ခဲ့ပါတယ်ဒါပေမဲ့မြန်မာပြည်သားတွေကဆင်းရဲခဲ့ကြပါတယ်ဘာဖြစ်လို့ဆင်းရဲခဲ့တာလဲဆိုရင်အလောက်ကန်အလွန်ရှားပါလို့ပါဟိုတုန်းကဆိုရင်အလောက်ကန်က200ဒီပဲရှိပါတယ်မိုးကမှပြိုးနှုတ်ကောက်ဆိုက်နှွေးကမှကောက်ရိပ်သိမ်း200ဒီတည်းပါကျန်တဲ့ယာစီတွေမှာအလုံးမရှိတော့စင်းရဲနွမ်းပါသူတွေမှာစားဖို့နေရင်အင်မတန်မှခက်ခဲပါတယ်ကျွန်တော်အတွေ့အကြုံရပြောရရင်ထမင်းနဲ့မမှန်သူတော်တော်များရှိပါတယ်ဒါကအလောက်ကန်ရှားပါလို့ပါဒီနောက်ပြောင်းလဲလာတာလေးကိုလည်းပြောပြခြင်းပါတယ်အများကြီးတော့မဟုတ်ပါဘူးစားဖို့နေရင်နည်းနည်းအဆင်ပြေလာတာတွေ့ရပါတယ်ဘာကြောင့်လဲဆိုတော့နိုင်ငံတော်ကစင်မြောင်းတာတမန်တွေပိတ်တင်တာပိတ်ဖွင့်တင်တာဖွင့်ဒါကြောင့်ရေကြီးတာတွေရင်းနစ်တာတွေလည်းတက်တာသွားပါတယ်အင်းအိုင်တွေလဲတွေတိမ်ခေါ်တာတွေလည်းရှိပါတယ်တောင်သူလက်သမားတွေလည်းကြိုးစားကြပါတယ်ကောသွားတဲ့အင်းအိုင်တွေကိုအတုံးတဲအောင်ခြုံတွေကိုကုတ်ပြီးနိုင်ငံတော်ကချပြီးတဲ့မျိုးစစ်တင်းနံတွေကိုမြေဆန်းခရမ်းပြူအောင်မြင်တဲ့အချိန်မှာပြည်သူတွေအလုပ်တစ်ခုပိုးလာပါတယ်200ဒီကနေ300ဒီစားအလုပ်ဖြစ်သွားပါတယ်ကောက်ဆိုက်ချင်းကောက်ရိပ်ချင်းပဲဆိုက်ချင်းပဲနှုတ်ချင်းပိုးလာတဲ့အလုပ်တွေကြောင့်အရင်နဲ့မတူပဲစားဝတ်နေရေးအဆင်ပြေလာတာကိုတွေ့ရပါတယ်ဒါကြောင့်ကျွန်တော်အမြင်ပြောရရင်ပတ်စံရှိတဲ့တထေးကြီးတွေအလုပ်တွေကိုချက်ထွင်မယ်ဆိုရင်အလုပ်ကံမရှိတဲ့လူတွေပညာမတတ်တဲ့လူတွေအတွက်ပါအဆင်ပြေသွားမယ်လို့မြင်ပါတယ်
ရွာမှာဆိုင်တဆိုင်ပဲရှိရင်မစီကားနိုင်ပေမဲ့တဲ့အိမ်ကိုဆိုင်တလုံးပိုင်ပြီဆိုရင်တော့ရွာကြီးဖြစ်လာမှသိကြပါတယ်တဲ့ဆိုင်နေရှိလာရင်လည်းပညာတတ်တွေရွာကိုရောက်လာပြီးတော့တိုးထက်ဖို့ပို့ပြီးတော့လွယ်ကူပါမယ်ဆိုပြီးတော့ဒီတော်ရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုရေးပြီးတော့တော်ရရှင်နေနဲ့ဝေမျှလာပါတယ်ဝေမိုးဆိုတဲ့တော်ရရှင်ကတော့ဒီအစိုးရရဲ့စွမ်းဆောင်နိုင်မှုနဲ့ပတ်သက်ပြီးတော့သူ VOE ကသတင်းတင်ပြခဲ့တာပေါ်မှာတုံ့ပြန်ပြီးတော့ရေးသားလာတာရှိပါတယ် NLD အစိုးရအနေနဲ့အစိန်ခေါ်မှုပေါင်းများစွာကိုရင်ဆိုင်ရလိမ့်မယ်လို့ထင်ပါတယ်ပြည်သူတွေစိတ်ရှည်သိခံကြဖို့တော့လိုမယ်ထင်ပါတယ်တဲ့တိုင်းပြည်ကောင်းစားရေးအတွက်ကြိုးပမ်းကြတဲ့အခါမှာပြည်သူတွေကဝိုင်းဝန်းကြဖို့လိုမယ်လို့ထင်ပါတယ်ကျွန်တော်တို့လည်းကြားရနေရကအကျိုးစားလျက်ပါဆိုပြီးတော့တော်ရရှင်ဝေမိုးရေးလာပါတယ်အခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ်ရှင် ဒီဒေါ်ရရှင်ကတော့ဘန်ကောက်မှာခေတ္တရောက်နေတဲ့ဒီမြန်မာရွှေပြောင်းလုပ်သားတဦးဖြစ်ပါတယ်တဲ့သူက view ကိုဟိုးရင်တွေကအားပေးလာတာဖြစ်ပြီးတော့သူကလည်းထိုင်းနိုင်ငံမှာအလုပ်လုပ်နေသူဆိုတော့ထိုင်းနိုင်ငံကမြန်မာအလုပ်သမားတွေအကြောင်းပဲပြောပြပြီးတော့မျှဝေခြင်းပါတယ်ဆိုတော့ရင်းဖွင့်လာပါတယ
် Radio Kick ကနေအခုအချိန်ထိပါပဲအများအားအားပေးနေပါတယ်အခုကျွန်တော်ကဘန်ကောက်မှာပါထိုင်းနိုင်ငံကမြန်မာလူသမားတွေအကြောင်းပြောပြရစီထိုင်းနိုင်ငံမှာမြန်မာလူသမားတွေကလာစားအပြည့်အဝမရကြပါဘူးတချို့နေရာတော်များများမှာလူခွင့်ရေးတွေအများကြီးချိုးဖောက်ခံနေကြပါတယ်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတယုံကလည်းအားကိုးလို့မရပါဘူးအစိုးရအသစ်လက်ထက်မှာလုံသမားတွေရေအမြန်လုပ်ပြပါလို့ VOA ကတစင်တောက်ဆိုပြရစီထိုင်းနိုင်ငံစမူပါကန်မြို့နယ်ထိုင်းဘန်လန်စပမ်ပါရက်ကွက်ရေခဲပုံးလုတ်တဲ့ကိုမော့ပလတ်စတစ်ယုံမှာဆိုလို့ရှိရင်မြမပြည်သားတွေယာနဲ့ချီပြီးတော့လုံလုံနေကြပါတယ်လူစစ်တွေဆိုရင်တနေ့ကိုဘတ်180ပဲရကြပါတယ်၄-၅နှစ်ကြာကြာလုတ်တဲ့လူတွေမှဘတ်150 160အစားအသောက်ရကြတာပါ300ပြည့်တဲ့လူသိမရှိပါဘူးတိုင်လို့လည်းမရပါဘူးတတိယအာနာပိုင်ဒီပလိတ်တွေကိုအပြီးပေါင်းထားပါလေတိုင်လို့တည်သွားမိသွားရင်တော့မိသားစုလိုက်လှုပ်ထုတ်ပါလေဆွေမျိုးတွေပါမလွယ်ပါဘူးတိုင်တဲ့လူကိုလည်းပလိတ်နဲ့ပေါင်းပြီးတော့ဆေးမှုဒါမှမဟုတ်အမှုတစ်ခုခုဆင်းပြီးတော့ဖမ်းဆီးထောင်ကြပါလေနောက်တစ်ခုကတရားဝင်နေထိုင်ခွင့်ကတ်မရှိတဲ့မြန်မာလူသမားတွေကိုအစိုးရတဲ့အနေနဲ့အမြန်ဆုံးတရားဝင်လူသမားတွေဖြစ်အောင်လုပ်ပေးပါလို့တောင်းဆိုပါရစေလက်မှတ်ရှိတဲ့လူတွေဗီဇာရှိတဲ့လူတွေတောင်မှလူသမားခွင့်ရချိုးဖောက်ခံရတာတရားဝင်မဟုတ်တဲ့လူတွေဆိုရင်စဉ်းစားကြည့်ပေါ့ဗျာခွေးကကဲလိုက်လက်ဓာတ်ထိုးလိုက်နဲ့ရှားတဲ့ပတ်စံလဲအိတ်ပေါက်နဲ့ဖားကောက်သလိုပါပဲကိုယ့်နိုင်ငံမှာအလုံးမရှိတော့လဲခံပေဦးပေါ့အခုတော့ရောင်ကြီးလေးတန်းလာပါပြီအမေစုခေရောက်လာပြီလေရင်ဖွင့်လဲရတာစိတ်ထဲမှာပေါ့သွားသလိုပါပဲဗျာ
ထိုင်းနိုင်ငံကရွှေပြောင်းလုပ်သားတွေတွေးကြုံနေရတဲ့အခြေအနေတချို့တဝက်ကိုထိုင်းနိုင်ငံရောက်ရွှေပြောင်းလုပ်သားသရရှင်တယောက်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်သရရှင်တွေရဲ့ဘေးစာတွေကိုဒီတစ်ပတ်ဒီမားရင်ရက်ချင်ပါတယ်မွေးနေ့တိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ဖြေပေးဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်နေကမြန်မာတချင်းလေးတပုံနဲ့မြစ်တာတိလက်ဆောင်ဖြစ်နေဖြောပြပေးကြပါရနော်မိမိခင်းစောတီဆူထားတဲ့စိုးရင်ကြီးဆိုတဲ့တချင်းလေးကိုသောရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
စောတီဆိုထားတဲ့စိုးရင်ကျစ်ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းမာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။ဒါကတော့မြန်မာပြည်ကပီးဇာအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါ။မတ်အေးတန်နာကျော်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ပြည်တွင်းသတင်းတုံးသက်ချက်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံအတွင်းယင်းနှိမ့်နှံမှုနဲ့ပတ်သက်ပြီးတော့တရုတ်တွေတင်ကန်းစာဆိုတဲ့ခေါင်းစဉ်နဲ့ဒင်းစာဆရာဦးစီသူအောင်မြင့်ကဆွေးနွေးတင်ပြပေးမှာပါ။မတ်အင်ဂျင်နီယာကကူညီတင်ဆက်ထားပါတယ
်။ပြီးခဲ့တဲ့ဂျော်လာ၈ရက်နေ့ကရန်ကုန်ဆူးလီရှန်ဂရီလာဟိုတယ်မှာပထမဦးဆုံးကျင်းမြန်မာတရုတ်ဆွေမျိုးပေါက်ဖော်ချစ်ကြည်ရေးနှင့်အခမ်းအနားကိုကျင်းပခဲ့ပါတယ်။တရုတ်မြန်မာနှစ်နိုင်ငံတန်တမာဆက်ဆံရေး66နှစ်ပြည့်တဲ့အဲ့ဒီနေ့မှာတရုတ်မြန်မာဆွေမျိုးပေါက်ဖော်ချစ်ကြည်ရေးဖောင်ဒေးရှင်းကိုလည်းဖွဲ့စည်းပြီးအခမ်းအနားကိုပါတစ်ချိန်တည်းကျင်းပခဲ့တာပါ။ဒီမတိုင်ခင်တုန်းကမြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးမစ္စတာဟုန်လျန်ဟာတရုတ်နိုင်ငံရဲ့ကြီးမားတဲ့ယင်းနှိမ့်နှံမှုစီမံကိန်းတွေရှိရာကချင်ပြည်နယ်မြကြီးနားနဲ့ရခိုင်ပြည်နယ်ကြောက်ဖြူကိုသွားရောက်လေ့လာလည်ပတ်ခဲ့ပါသေးတယ်။ရန်ကုန်တရုတ်သံရုံးနဲ့တရုတ်ကုမ္ပဏီတွေရဲ့လက်တလောလှုပ်ရှားမှုတွေကိုကြည့်ရင်မြန်မာနိုင်ငံတွေကယင်းနှိမ့်နှံမှုတွေနဲ့ပတ်သက်ပြီးအဆင်ပြေချုံးမွေအောင်လုပ်ငန်းအဆင်ပြေအောင်ကြိုးစားဆောင်ရွက်နေတာအထင်ရှားတွေ့မြင်နေရပါတယ်မြန်မာနိုင်ငံတွေကတရုတ်ယင်းနှိမ့်နှံမှုတွေရဲ့အခြေအနေစိုးရင်ရမယ့်အခြေအနေရှိနေပါပြီလားဒီပြဿနာတွေကနေတရုတ်အနေနဲ့ဘယ်လိုသင်ခန်းစာထုတ်ယူသင့်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
အခုချိန်ထိတရုတ်နိုင်ငံဟာမြန်မာနိုင်ငံမှာယင်းနှိမ့်နှံမှုအများဆုံးပြုလုပ်ထားတဲ့ထိတ်ဆုံးနိုင်ငံဖြစ်နေစေပါ။နေဆက်ကုန်သွယ်ရေးမှလည်းကုန်သွယ်မှုပမာဏအများဆုံးရှိနေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအတွင်းဒီမိုကရေစီထွန်းကားလာတာနဲ့အတူပြည်သူလူထုရဲ့ဆန္ဒသဘောထားပေါ်ထုတ်လာနိုင်တဲ့အခြေအနေအောက်မှာတရုတ်နိုင်ငံရဲ့ယင်းနှိမ့်နှံမှုတွေအပေါ်သဘောမကျတာတွေဆန့်ကျင်ကန့်ကွက်တာတွေရှိလာပါတယ်။ဒီအထက်မှာတချို့စီမံကိန်းတွေရက်ဆိုင်ပယ်ဖျက်လိုက်ရတာမျိုးတွေရှိနေပြီးတချို့စီမံကိန်းတွေကတော့မရေရာမတည်ကြတဲ့အခြေအနေဆိုက်ရောက်နေတာတွေ့ရပါတယ်။စီမံကိန်းပြီးဆုံးလို့ပုံမှန်လဲပတ်နေတဲ့စီမံကိန်းကြီးတစ်ခုကတော့ရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်နိုင်ငံယူနန်ပြည်နယ်ခွန်မိန်အထိတွယ်တန်းထားတဲ့သဘာဝဓာတ်ငွေနဲ့ရေနံပိုင်လိုင်းကနေဓာတ်ငွေနဲ့ရေနံတင်တဲ့လုပ်ငန်းပါ။ပိုင်လိုင်းဖြတ်သန်းရာလမ်းတစ်လျှောက်တချို့နေရာတွေမှာမြေယာရော်ကြီးပေးဖို့ကြံရှိနေတယ်ဆိုပြီးပြောဆိုတဲ့နည်းနည်းပါပါထွက်လာတာကလွဲလို့လုပ်ငန်းပုံမှန်လဲပတ်နေပြီဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီပိုက်လိုင်းနဲ့အပြိုင်တရုတ်ယူနန်ပြည်နယ်ရွှေလီကနေရခိုင်ပြည်နယ်ကြောက်ဖြူအထိရထားလမ်းကားလမ်းပါဝင်တဲ့ဗတ်စုံလမ်းမကြီးတစ်ခုတည်ဆောက်မဲ့စီမံကိန်းကတော့ပြက်ပြဲသွားခဲ့ပြီဖြစ်ပါတယ်။ဒီလမ်းမကြီးနဲ့ပတ်သက်လို့တရုတ်ဘက်မှယူနန်ပြည်နယ်ခွန်မိန်ကနေမြမနယ်ဆက်ရွှေလီမြို့အထိဖောက်လုလို့ပြည်စည်းကနေပါပြီ။ဒါပေမဲ့မြမနိုင်ငံအတွင်းဆက်ပြီးလောက်ကင်မဲ့စီမံကိန်းနဲ့ပတ်သက်လို့တရုတ်ဘက်ကအဆိုပြုတဲ့အစ်စ်နယ်တွင်ရက်ဆိုင်သွားခဲ့တာဖြစ်ပါတယ်။အထူးသဖြင့်မြမမီဒီယာတွေနဲ့မြမလူထုဘက်ကဒီဘက်ဆောင်လမ်းမကြီးဟာမြမပြည်ကိုအလဲကောင်ကနေဖြတ်တန်းသွားမဲ့လမ်းမကြီးဖြစ်နေတယ်။တရုတ်ကိုဖောက်လုအသုံးပြုခွင့်ပေးလိုက်ရင်အချုပ်အခြားအာဏာထိခိုက်လာနိုင်တယ်ဆိုတော့စတဲ့ဝေဖန်ချက်မျိုးစုံကြောင့်အရင်သမရဦးသိန်းစိန်အစိုးရလက်ထက်ကလေးကရက်ဆိုင်ထားလိုက်တာဖြစ်ပါတယ်
။စီမံကိန်းလုပ်ကံခွင့်ရပြီမဲ့ပြဿနာပေါင်းစုံတက်နေတာကတော့လက်ဘရောင်းတောင်ကျင်းနီစီမံကိန်းဖြစ်ပါတယ်။ငကိုကတရုတ်ကုမ္ပဏီနဲ့ဒေသခံပြည်သူတွေကြားကြီးမားတဲ့ပဋိပက္ခကြီးကြုံခဲ့ရပြီမဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ကော်မရှင်ရဲ့ဂျားဝင်စုံစမ်းစစ်ဆေးအစီရင်ခံစာတင်ပြနိုင်ခဲ့မှုတွေကြောင့်နောက်ပိုင်းစီမံကိန်းပြန်စတင်နိုင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီကနေ့အထိစီမံကိန်းကိုချောချောမွေ့မွေ့အကောင့်ထဲမှာပေါ်နိုင်သေးသလိုဒေသခံတွေနဲ့နေစဉ်လိုလိုပြဿနာတွေတက်နေပြီးပြီးခဲ့တဲ့ရက်ပိုင်းကမှတယန်ဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးနဲ့စကိုင်းတိုင်းဝန်ကြီးချုပ်တို့ကသွားပြီးစစ်ဆေးခဲ့ရတဲ့အခြေအနေ ရှိနေပါသေးတယ်။ကြောက်ဖြူရင်နဲ့စိတ်ကန်းတိဆောက်ရင်နဲ့ပတ်သက်ပြီးတရုတ်ကုမ္ပဏီကတင်တာအောင်မြင်ထားပြီးသားအဆင့်ပဲရှိပါသေးတယ်။စီမံကိန်းကိုသေးသေးချာချာမစရသေးပါဘူး။ဒီကြားထဲအဲ့ဒီရင်နဲ့စိတ်ကန်းတိဆောက်ရင်နဲ့ပတ်သက်ပြီးဝေဖန်တာနေလဲရှိနေသေးတာမို့စီမံကိန်းကိုအသေးချာစနိုင်မယ်မစနိုင်ဘူးတတ်မပြောနိုင်သေးပါဘူး။လက်ရှိချိန်ထိပြဿနာအကြီးကြီးတက်နေတာကတော့အေယာဝတီမြစ်ဆုံစီမံကိန်းပြဿနာပါမြစ်ဆုံရေကာတာစီမံကိန်းကြီးဆိုပေမဲ့မြစ်ဆုံပေါ်မှာရေကာတာတစ်ခုလည်းတည်ဆောက်ဖို့မဟုတ်ပါဘူးမလိခမြစ်ပေါ်မှာရေကာတာတစ်ခုမေခမြစ်ပေါ်မှာရေကာတာ၅ခုမေခမလိခမြစ်နယ်ဆွဲပေါင်းစုံရအေယာဝတီမြစ်ဆုံမှာရေကာတာတစ်ခုစုစုပေါင်းရေကာတာ9ခုတည်ဆောက်ပြီးရေအားလျှက်စစ်ဓာတ်အားတွေထုတ်ယူဖို့ပ
ါစီမံကိန်းအားလုံးတည်ဆောက်သွားလို့ရှိရင်အဲ့ဒီရေအားလျှက်စစ်စက်ရုံကနေထွက်လာမယ်လျှက်စစ်တအားပမာဏဟာမဂါဝတ် 21,600 ရှိမယ်လို့ခန့်မှန်းထားပါတယ်။လက်ရှိ2015ခုနှစ်စီးရင်တွေအရမြန်မာနိုင်ငံမှာမဂါဝတ် 9,000 ကျော်လောက်ပဲထုတ်လုပ်နိုင်သေးတဲ့အတွက်မြန်မာတနိုင်ငံလုံးကထုတ်လုပ်သုံးဆွဲနေတာရဲ့၄ဆကျော်ထွက်ရှိမယ်အလွန်အလွန်ကြီးမားတဲ့စီမံကိန်းကြီးဖြစ်တယ်လို့ဆိုနိုင်ပါတယ်။စီမံကိန်းကြီးတစ်ခုလုံးဆိုရင်ဒေါ်လာဘီလီယံ30လောက်တန်ကြီးရှိတဲ့စီမံကိန်းကြီးပါတရုတ်ကုမ္ပဏီကအကောင့်ထဲပေါ်မဲ့အဲ့ဒီကြီးမားတဲ့စီမံကိန်းကိုလေအရင်သမရဦးသိန်းစိတ်အစိုးရကသူ့ရဲ့တက်တန်းအတွင်းယာယီရက်ဆိုင်မယ်လို့ကြေညာပြီးရက်ဆိုင်ထားခဲ့ပါတယ်အခုဒေါန်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရတက်လာတော့လေဒီစီမံကိန်းတွေနဲ့ပတ်သက်ပြီးတည်သူလူထုစန့်ကျင်တာများတဲ့အတွက်ပြန်အကောင့်ထဲပေါ်နိုင်ရေးဆိုတာဟာမလွယ်ကူလာပါဘူးအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်မြန်မာနိုင်ငံတွေကတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးတွေအားလုံးလိုလိုပြဿနာပေါ်နေတာပါတကယ့်ပြဿနာဖြစ်ရတဲ့အကြောင်းရင်းခံကိုတိတိကျကျပြန်သုံးသပ်ကြည့်လိုက်ရင်စီမံကိန်းတစ်ခုချင်းစီရဲ့အနေအထားကြောင့်ပြဿနာပေါ်ရတယ်ဆိုတာမျိုးထက်အရင်ကာလတည်သူတွေကိုမတရားဖိနှိပ်ရက်ဆက်ခဲ့တဲ့တိုင်းပြည်ကိုချွတ်ချုံကြမွဲပြားကြအောင်လုပ်ခဲ့တဲ့တည်သူမုန်းတဲ့စစ်အာဏာရှင်တွေနဲ့ပူးပေါင်းခဲ့လို့ဆီယာနာရှင်တွေရဲ့အကျိုးစီးပွားကိုကာကွယ်ခဲ့လို့တရုတ်စီမံကိန်းတွေကိုဆန့်ကျင်ကြတာဖြစ်နိုင်ပါတယ
်တရုတ်နိုင်ငံအနေနဲ့ဒီပြဿနာတွေပြေလည်အောင်ဖြေရှင်းနိုင်ဖို့ဆိုရင်တို့လုတ်ကန်ဆောင်ရွက်မဲ့အဲ့ဒီစီမံကိန်းတွေကိုဒေါ်ဆန်းစုကြည်နဲ့ NLD အစိုးရကထောက်ခံလာအောင်အရင်စ조사ဖို့လိုပါတယ်ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရကနားမလည်တဲ့လက်မခံနိုင်တဲ့ဘလို့စီမံကိန်းမျိုးမှဒီတိုင်းပြည်မှာလောက်ရကန်ရလွယ်ကူမှာမဟုတ်ပါဘူးဒါအပြင်မြန်မာပြည်သူလူထုအလဲမှာကြာဆင်းခဲ့ရတဲ့တရုတ်စီးပွားရေးလုပ်ငန်းကြီးတွေရဲ့ပုံရိပ်မြင့်တက်လာအောင်လုပ်ဖို့ပါ။ရိုသာပြီးပွင့်လင်းမြင်သာရှိမှုနဲ့အတူအရက်ဘက်အဖွဲ့အစည်းတွေကနေတဆင့်ပြည်သူတွေလက်ခံတဲ့မီဒီယာတွေကနေတဆင့်တရုတ်စီးပွားရေးလုပ်ငန်းတွေရဲ့ပုံရိပ်ကိုမြင့်တင်နိုင်ပါတယ်။ဒါမှသာအခက်အခဲပေါင်းစုံကြုံတွေ့နေရတဲ့မြန်မာနိုင်ငံတွေကတရုတ်စီမံကိန်းလုပ်ငန်းကြီးတွေဆက်လုတ်ကင်နိုင်မဲ့အခွင့်အလမ်းပေါ်ပေါက်လာနိုင်မဲ့ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးတက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပြပါမယ်ကြားရမယ်ထင်ပါဆိုရင်တော့သူ့ဘော်ရာဇာတွေစုစည်းပြီးတော့နိုင်ငံတကာကျင်းတူးပြိုင်ပွဲကိုဟန်ဂရီနိုင်ငံမှာကျင်းပခဲ့တယ်ဆိုတဲ့အကြောင်းကျောင်းသားတွေရဲ့အာယုံဆိုင်မှုကိုထိန်းထားနိုင်မှုအတွက်မက္ကဆီကိုတက္ကသိုလ်ကပမောက္ခတယောက်ကတော့စပိုက်ဒါမန်ပင့်ကူလူသားဝတ်စုံဝတ်ဆင်ပြီးတော့စာတင်နေတယ်ဆိုတဲ့အကြောင်းစာတာတွေကိုမနန်းလောင်နဲ့ကုညင်းချန်းတို့ကတင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
ဟန်ဂရီနိုင်ငံအရှေ့ဘက်မှာတော့သူဘယာစာတွေစုစည်းပြီးတော့နိုင်ငံတကာကျင်းတူးပြိုင်ပွဲကျင်းပခဲ့ကြပါတယ်အလောက်ကိုင်းတဲ့ရှာဖွေလူတွေကိုဆွဲဆောင်ဖို့နဲ့လူတွေရဲ့ကြောက်ရွံ့မှုတွေအထင်အမြင်တွေလျော့ပါစေဖို့ရည်ရွယ်ပြီးတော့ကျင်းပတာပါပြိုင်ပွဲမှာပါဝင်သူတွေကတော့သူတို့ရဲ့အလုပ်ဟာလည်းအလုပ်တစ်ခုဖြစ်ပြီးကြောက်ရွံ့စရာမကောင်းဘူးလို့ပြောပါတယ်တခြားကမ္ဘာနိုင်ငံတွေမှာလည်းအခုလိုကျင်းတူးပြိုင်ပွဲကျင်းပကြပေမဲ့ဒီပွဲရဲ့ထူးခြားမှုကတော့ပါဝင်သူတွေအားလုံးဟာကိုယ်တိုင်ပေါက်တူးဂေါ်ပြားတွေနဲ့တူးကြရတာပါတင်ကျိုင်းမြေနေရာမှာအုတ်ဂူတွေပြင့်နေလာပြီးမြေတူးဆက်တွေဝင်လို့မရတဲ့အတွက်ကြောင့်အခုလိုလူရဲ့လှုပ်အားနဲ့ကျင်းတူးနေရတာပါဥရောပအလဲပိုင်း၄နိုင်ငံဖြစ်တဲ့ပိုလန်ချက်ချီယာစလိုဗေးကီးယားနဲ့ဟန်ဂရီနိုင်ငံတွေမှာကွန်မြူနစ်အစိုးရတွေပြုတ်ကြပြီးကြတဲ့ကလူဦးရေတိုးလာတာမရှိဘဲရပ်တန့်နေခဲ့တာပါရှင်
အတင်းငန်းထဲမှာအကြောင်းသားတွေရဲ့အာယုံစူးစိုက်မှုကိုထိမ့်သိမ်းထားနိုင်ဖို့မက္ကဆီကိုနိုင်ငံယူနမ်တက်ကတိုပမောက္ခတဦးဟာစပိုက်ဒါမန်ပင့်ကူလူသားလိုဝတ်ဆင်ပြီးတော့စာသင်နေပါဗျ။အသက်26နှစ်အရွယ် မွိုင်းစီးစ်ဖတ်စကဟာမက္ဆီကိုစီးတီးမြို့တော်နာမည်ကြီးတက္ကသိုလ်သိပ္ပံဌာနကဖြစ်ပါတယ်။အခုလိုပင့်ကူလူသားလိုဝတ်ဆင်ပြီးအလုပ်တက်တဲ့အတွက်လဲလမ်းတစ်လျှောက်သူ့ကိုတွေ့မြင်ရတဲ့ចောင်းသားလူငယ်တွေရုံသွားရုံပြန်နေတဲ့နေစဉ်ဘဝကိုထူးခြားအောင်လှုပ်ဆောင်ပေးနေတာလည်းဖြစ်ပါတယ်။နောက်ပြီးတော့အဲ့ဒီပင့်ကူလူသားဟာတက္ကသိုလ်ကဆရာတဦးဖြစ်တယ်ဆိုတာကိုလူများသိလိုက်ရတဲ့အချိန်မှာတော့အံ့ဩကြပါတယ်။ဘတ်စကတ်ဟာကတ်တွန်းစာအုပ်တွေကိုအရင်နှစ်သက်တယ်လို့ဝန်ခံထားပြီးတော့အခုလိုပင့်ကူလူသားလိုဝတ်ဆင်ပြီးအလုပ်လုပ်ဖို့ကတ်တွန်းစာအုပ်ထဲကပဲအကြံဉာဏ်ရတာပါသူအခုလိုဝတ်ဆင်ပြီးစာသင်တဲ့အတွက်လဲစာသင်ခန်းကပိုးပြီးပျော်စရာကောင်းတယ်လို့ထင်ပါတယ်အဲ့ဒီဝတ်ဆုံကြောင့်ចောင်းသားတွေရဲ့အမှတ်တွေတိုးတက်လာသလားဆိုတာကတော့မသိရသေးပါဘူးခင်ဗျာ
ဟောင်ကောင်ကျွန်းမှာပြီးခဲ့တဲ့ဂျွန်လ3ရက်နေ့ကစပြီးတော့အကြိမ်20မြောက်မိုက်ခရိုဝေ့ဗ်အနုပညာပြပွဲကို B-Water 2ရေလိုကျင့်ပါအပိုင်းနဲ့ခေါင်းစဉ်နဲ့ဖွင့်လှစ်လိုက်ပါတယ်ဒီနိုင်ငံတကာအနုပညာပြပွဲဟာရုပ်ရှင်တွေအနုပညာလက်ရာတွေအသိပညာပေးပွဲတွေကိုစုစည်းတင်ပြထားတာပါဒီအထက်ကထူးခြားတာကတော့ဂျပန်ဆက်ရုပ်တီဝိုင်းဖြစ်ပြီးတော့ဆက်ပစ္စည်းတွေရဲ့စိတ်ခံစားမှုကိုသုံးပြီးတော့ဂီတယတပျော်ရွှင်မှုကိုခံစားနိုင်အောင်ဖန်တီးထားတာပါဂီတတီးနေဘုံတီးနေတဲ့ဆက်ရုပ်တွေကိုကြည့်ရှုခံစားရမှာပါနောက်ထပ်လက်ရာတစ်ခုကတော့ချင်းနှောင်းနဲ့ချိတ်ဆွဲထားတဲ့အပင်တွေပဲဖြစ်ပါတယ်။ဒီအပင်တွေကိုထိလိုက်တာနဲ့သဘာဝတော်ထဲလို့ရောက်သွားသလိုဂီတတန်တွေကြားရမှာဖြစ်ပါတယ်။လူခန္ဓာကိုယ်မှာရှိတဲ့ electrostatic swing in တွေကိုသုံးပြီးတော့အပင်တွေကိုအတန်ထွက်အောင်လှုပ်ထားတာပါ။ Radiant Escape လို့နာမည်ပေးထားတဲ့ပြခန်းမှာဆိုရင်ကမ္ဘာ့ radio တတ်သည့်ကြွားမှုတွေဘလို့ထွက်နေတာလဲဆိုတာကို TV ဖန်သားပြင်ပေါ်မှာပြသထားပါတယ်။နောက်ပြီးတော့ Google ကနေလမ်းမတွေကိုကြည့်တဲ့မြင်ကွင်းကနေယူထားတဲ့လူပုံတွေကိုအပြင်မှာတကယ့်လူအတိုင်းဓာတ်ပုံတွေကိုထုတ်ထားပြီးတော့ Street Ghosts လမ်းဘေးသစ်စီများဆိုတဲ့ခေါင်းစဉ်နဲ့လည်းပြသထားပါတယ်။ဒီပြပွဲကတော့လူရရဲ့တကူကြီးလွတ်လပ်ခွင့်နဲ့မူပိုင်ခွင့်ကိစ္စတွေကိုတည်ပြုမိစေဖို့ဖြစ်ပါတယ
်။ကဘာတလွားထူးခြားဆန်းပြအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ကတနင်္လာနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုဆက်လက်ပြီးတော့နားဆင်နေကြရတာဖြစ်ပါတယ်အခုတနင်္လာနေ့မနေ့ဖက်ထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြီးတော့ပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာVOE မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြံနေတဲ့အချိန်လေးမှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးတက်ကကြေညာပေးပါလိမ့်မယ
်။ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကလိင်လူချစ်သူတွေသွားတဲ့ညကာပွဲရုံမှာအသက်ဖြတ်ခံခဲ့ရတဲ့သူတွေရဲ့မိသားစုဝင်တွေကိုအမေရိကန်သမ္မတဘဲရက်အိုဘားမားကဝမ်းနည်းချီးကျူးစကားပြောကြားခဲ့ပါတယ်။အခုတနက်နေ့ပြစ်ခတ်မှုအတွက်စုံစမ်းစစ်ဆေးမှုဟာအစောပိုင်းမှာပဲရှိနေသေးပေမယ့်ဒါဟာအကြမ်းဖက်လို့ရတဲ့ခုအမုန်းတရားနဲ့လှုပ်ဆောင်မှုတစ်ခုဖြစ်ကြောင်းသိကြတယ်လို့ပြောပါတယ်။အခုလူပေါင်း50ကျော်ကိုတတ်ဖြတ်ပြီး53ယောက်ကိုဒဏ်ရာရစေခဲ့သူဟာတန်ရရှိသူဟာအသက်26နှစ်အရွယ်အမျိုးသားတဦးဖြစ်ပါတယ်။သူဟာပြစ်ခတ်မှုမတိုင်ခင်အချိန်တိုအတွင်းမှာပဲ IS အကြမ်းဖက်အဖွဲ့ရဲ့တစ္ဆာခံဖြစ်ကြောင်းပြောကြားခဲ့တယ်လို့ American ရဲရဲရှိတွေကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ် Mr. Ban Ki-moon တာဝန်ကနေအနားယူရင်သူ့နေရာအတွက်အသိခံရမယ်သူဟာအမျိုးသမီးတယောက်ဖြစ်နိုင်ပြီးဒီထဲမှာအာဂျင်တီးနားနိုင်ငံခြားရေးဝန်ကြီးဆူဆန်နာမဲလ်ကိုရာဖြစ်နိုင်ခြေရှိတယ်လို့အများကထင်ကြေးပေးနေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာမတူတဲ့လူနည်းစုတွေနဲ့ဘာသာဆွဲမထတဲ့တက်ကြွလှုပ်ရှားသူတွေအပေါ်မှာအစွန်းရောက်အကြမ်းဖက်မှုလှုပ်ဆောင်မှုတွေမှာတာဝန်ရှိသူတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ရှာဖွေရှင်းလင်းနေပြီးအခုပထမ3ရက်အတွင်းမှာပဲရာဇဝတ်မှုကျူးလွန်တယ်လို့တန်မြတ်ရှိသူ 9,000 ကျော်ကိုဖမ်းဆီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲတွေကပြောပါတယ်ဖမ်းဆီးခဲ့တဲ့အထက်မှာစစ်သွေးကြွ85ဦးပါဝင်နေကြောင်းနဲ့အခုဖမ်းဆီးထားသူတွေအားလုံးကိုတိကျတဲ့ဆွဆွဲချက်တွေတင်ခဲ့တယ်လို့ရဲချုပ်ကပြောပါတယ
်ထစ်တန်းရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နီယံဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Alexson ဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုလှိုင်းလို့မီတာ32 40 49 50နဲ့လှိုင်းလိုက်မီတာ190လောက်ကထုတ်လွှင့်ပေးခဲ့တာပါ။ VOE ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးသားရပျော်ရွှင်ချမ်းမြေ့ကြပါစေ။ကျွန်တော်စံမိုးရေပါ။
This program has come to you from the Voice of America, Washington.